Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်2019ခုနှစ်မတ်လ25ရက်စနေနေ့ညပိုင်း VOA စီစဉ်တွေကိုအမေရိကန်ပြည်အောင်စုမြို့တော် Washington DC ကနေမြန်မာစံတော်ချိန်ည 9:00 ထိလိုင်းဒိုမီတာ24.25-32.52တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျမအီတန်စမဒီညအတွက်စီစဉ်တွေကိုတင်ဆက်ပေးသွားမှာပ
ါကျမအီတန်နာကြောပါရှင် Republican Party တင်သွင်းမဲ့ကျမရဲ့ဆောင်းရှောက်မှုဆိုင်ရာဥရီဂျန်ကိုရုပ်သိမ်းမှုအတွက် Republican ခေါင်းဆောင်တွေကိုသမ္မတ Donald Trump ကမနေ့ညကပဲပြောကြားလိုက်ပါတယ်တရုတ်နိုင်ငံအလဲပိုင်းဟင်းနံပြည်နယ်မှာရွှေရင်းပြိုကျမှုကြောင့်လူ၈ယောက်သေဆုံးပြီးတယောက်ပျောက်ဆုံးနေဆဲဖြစ်ပါတယ်ရှင်ဒီလိုမျိုးနိုင်ငံတကာနဲ့ဒေသရင်းသတင်းတွေညပိုင်းပြောပြဖို့ရှိပါတယ်ဤရေ
ဟုတ်ကဲ့ပါရှင်သတင်းတွေပြီးမှတော်တာရှင်တွေနားဆင်ကြမှာကကိုကန့်ဒေသမှာကိုကန့်တပ်တွေနဲ့မြန်မာဆိုရစစ်တပ်တို့ကြားစစ်ပွဲတွေကဒီနေ့ထိပြင်းထန်နေဆဲဖြစ်တဲ့အကြောင်းကို
ဘာလဲဆိုတော့လူတွေမနေရဘူးလေ၆ဆွေနဲ့ကျွန်တော်ရောက်သွားတော့လမ်းနေရာ၆ကားနဲ့တိုက်ကြီးတွေကအကြီးတွေရှိပြီးတကယ်စီကားမဲ့စီကားခဲ့တဲ့မြို့ကြီးက၆ဆွေနဲ့ဘာမှမရှိဘူးကျွန်တော်ရောက်သွားတော့
လောက်ကင်မျိုးတဲ့အထိဒုက္ခတွေကိုသွားရကူညီကယ်ဆယ်ပေးနေသူတူကခုလိုပြောသွားတာကိုမကြခင်မှာပြေဆုံးနာဆင်ကြမှာပါဒါပြင်ကမ္ဘောဒီးယားနိုင်ငံမှာရွေးကောက်ပွဲလုပ်ဖို့လပိုင်းမတိုင်ခင်မှာပဲအစိုးရကအသေးစားငွေကြေးလုပ်ငန်းတွေအပေါ်အတိုးနှုန်းသတ်မှတ်ပေးထားတဲ့အတွင်ဆရာတွေကိုလည်းဒီညပိုင်းမှာတင်ဆက်ပေးသွားဖို့ရှိပါတယ်အခုရင်ဆုံးတော့မြန်မာနိုင်ငံကသတင်းတွေကိုမအေးတန်တာကျော်နဲ့ကိုရဲနိုင်တို့ကညင်ညာပေးတော့မှာပါရှင
် Republican Party ကတင်သွင်းမဲ့ကျန်းမာရေးစောင့်ချက်မှုဆိုင်ရာဥရေကျန်းတွေလုံလောက်တဲ့မဲအရေးတွေမရနိုင်ဘူးဆိုတာကိုရှင်းရှင်းလင်းလင်းသိလာရတဲ့နောက်ပိုင်းမှာတော့တောက်ကြနေမဲခွဲဆုံးဖြတ်ရမယ့်အချိန်မတိုင်ခင်လေးမှာပဲပြန်ပြီးရုပ်သိမ်းဖို့ Republican ခေါင်းဆောင်တွေကိုသမ္မတ Donald Trump ကပြောကြားခဲ့ပါတယ်လွန်ခဲ့တဲ့9နှစ်ထဲကဥပဒေဖြစ်နေသမ္မတဟောင်းဘရက်အိုဘားမားလက်မှတ်ရေးထိုးခဲ့တဲ့ Affordable Care ဈေးသက်သာတဲ့ကျန်းမာရေးစောင့်ရှောက်မှုဥပဒေကိုအစားထိုးဖို့အတွက် Republican Party ကမူကြမ်းရေးဆွဲတာအောင်မြင်ဖို့တိတ်ကိုနီးကပ်ခဲ့တာပါလို့သမ္မတ Trump ကပြောခဲ့တာပါဒီဥပဒေမူကြမ်းကိုတင်သွင်းနိုင်ဖို့အောက်လွှတ်တော်ဥက္ကဋ္ဌ Paul Ryan ဦးဆောင်ပြီးတော့လှုပ်ဆောင်နေတာဖြစ်ပြီးတော့ဒီလိုတောက်ကြနေကြမှာပြန်ပြောင်းခဲ့တာဟာသူ့တွေရောသမ္မတ Trump တွေပါအကြီးအကျယ်ထိခိုက်စေပါတယ်။ဒီလောက်အစောပိုင်းတုန်းကတော့ Republican တွေရဲ့ကျန်းမာရေးစောင့်ရှောက်မှုဥပဒေမူကြမ်းကိုအတည်ပြုနိုင်မှုလိုအပ်တဲ့မဲအရေးတွေ218မဲရအောင်လို့သူတို့အဖွဲ့ကစုဆောင်းမှဖြစ်နိုင်ကြောင်းဒီမဲတွေကိုရစေရမယ်လို့အာမခံကြောင်းဒေါက်တာဥက္ကဋ္ဌ Paul Ryan ကပြောကြားခဲ့ပါတယ်။အခုလိုမျိုးဥပဒေမူကြမ်းကိုပြန်လည်ပြီးရုပ်သိမ်းလိုက်ပြီးတဲ့နောက်မှာတော့ Mr. Ryan ကမရေရတဲ့အနာဂတ်အတွက်အိုဘားမားကဲနဲ့ပဲဆက်ပြီးတော့လှုပ်ရသွားရမှာဖြစ်တယ်လို့ပြောခဲ့ပါတယ်။အိုဘားမားကဲဟာနောက်တစ်ချိန်မှာမယုံနိုင်တော့အောင်အာဝခံကြီးတွေမြင့်တက်ပြီးတော့လူလူအတွက်လည်းအကျိုးမရှိတဲ့ကျန်းမာရေးစောင့်ရှောက်မှုဖြစ်နေ Republican Party ကဝေဖန်ခဲ့ပြီးတော့မထောက်ခံခဲ့တာဖြစ်ပါတယ်ရှင်
။အမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ကနေတိုးအဖွဲ့နိုင်ငံသားရေးဝန်ကြီးတွေရဲ့အစည်းအဝေးကိုမတက်ရောက်ဖို့အစောပိုင်းကဆုံးဖြတ်ချက်အပေါ်မှာဝေဖန်မှုတွေထွက်လာပြီးတဲ့နောက်နိုင်ငံသားရေးဝန်ကြီးဟာနေတိုးမဟာမိတ်အဖွဲ့ဝင်တွေနဲ့ရှေ့သတင်းမှမှာတွေ့ဆုံသွားမှာဖြစ်တယ်လို့အမေရိကန်တာဝန်ရှိသူတွေကပြောလိုက်ပါတယ်ဝန်ကြီးတယ်လဆန်ဟာနေတိုးအဖွဲ့ဝင်နဲ့ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့မှာမတ်လ31ရက်နေ့ကျရင်တွေ့ဆုံမှာဖြစ်တယ်လို့နိုင်ငံသားရေးဝန်ကြီးဌာနတာဝန်ရှိသူတွေကပြောပါတယ်နေတိုးအဖွဲ့ဝင်နိုင်ငံတွေကနိုင်ငံသားရေးဝန်ကြီးတွေဟာဘရပ်ဆဲလ်မြို့မှာဧပြီ5ရက်နဲ့6ရက်နေ့တွေမှာတွေ့ဆုံဖို့မူလကစီစဉ်ထားတာဖြစ်ပါတယ်အခုရှေ့သတင်းပတ်တွေ့ဆုံမှုကဧပြီလထဲမှာတွေ့ဆုံဖို့စီစဉ်ထားတာကိုအစားထိုးတာဟုတ်မဟုတ်ဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးဒါနဲ့ပတ်သက်ပြီးတော့နေတိုးအဖွဲ့ဘက်ကတော့တရားဝင်ညင်ညာချက်ထုတ်ပြန်တာတော့မရှိသေးပါဘူးအခုသတင်းပတ်အစောပိုင်းကဝန်ကြီးတယ်စင်ကအဖွဲ့ဝင်28နိုင်ငံပါဝင်တဲ့နေတိုးအဖွဲ့ရဲ့ဧပြီလမှာကျင်းပမယ့်အစည်းအဝေးကိုတက်နိုင်မှာမဟုတ်ဘူးလို့ပြောခဲ့တာကြောင့်နေတိုးအဖွဲ့အပေါ်မှာအမေရိကန်အစိုးရဘက်ကဒဇိုင်းမမတ်လှုပ်ဆောင်နေမှုအပေါ်မှာစိုးရိမ်မှုတွေရှိလာနေတာဖြစ်ပါတယ်အမေရိကန်ဒုသမ္မတ Mike Pence နိုင်ငံသားရေးဝန်ကြီး Rex Tillerson နဲ့ကာကွယ်ရေးဝန်ကြီး James Mattis တို့ကနေတိုးမဟာမိတ်အဖွဲ့ပေါ်မှာထောက်ခံပြောဆိုနေကြပေမဲ့အမေရိကန်သမ္မတ Donald Trump ကနေတိုးအဖွဲ့ဟာခင်းနောက်ကျပြီးအသုံးမဝင်တော့တဲ့အဖွဲ့ဖြစ်တယ်ဆိုပြီးတော့ထပ်တလဲလဲပြောဆိုခဲ့ပါတယ်ခင်ဗျာ
EU ဥရောပသမဂ္ဂတည်ထောင်တဲ့260ပြည့်အထိမ်းအမှတ်ဖြစ်တဲ့အီတလီနိုင်ငံရောမမြို့မှာစီးလုံးညီညွတ်မှုကျင်းညာဆောင်ရမ်းကိုမလ25ရက်နေ့ဒီကနေ့မှာ EU ခေါင်းဆောင်တွေလက်မှတ်ရေးထိုးသွားကြပါတယ်ရှေ့တော့ဆောင်ရွက်တဲ့လုပ်ငန်းစဉ်ကသာစီးပွားရေးကောင်းအောင်နဲ့လုံခြုံရေးအကျိုးအမြတ်တွေဖြစ်ပေါ်ပြီးတော့လူများရဲ့ထောက်ခံမှုကိုပြန်ရရှိအောင်လို့ဆွဲဆောင်နိုင်မယ်လို့ခေါင်းဆောင်တွေကပြောပါတယ်။နိုင်ငံသားတွေရဲ့အခွင့်အရေးပါဝင်နောက်10နှစ်မှာအကောင့်ထဲပေါ်ရမယ့်အစီအစဉ်တွေကိုထည့်သွင်းရေးဆွဲခဲ့တဲ့ဒီကြေညာစာတမ်းကို EU ဖွဲ့ဝင်နိုင်ငံ28နိုင်ငံကခေါင်းဆောင်တွေနဲ့ဥရောပသမဂ္ဂအကြီးအကဲတွေလက်မှတ်ရေးထိုးခဲ့ကြပါတယ်။အခုလိုမျိုးဥရောပသမဂ္ဂထူထောင်မှု260ပြည့်မြောက်ပြီးတော့အခုချိန်ထိဒီနိုင်ငံပေါင်းစုံအဖွဲ့အစည်းကြီးအအောင်မြင်မြင်ရပ်တည်နိုင်တာကိုအထူးဝမ်းမြောက်ပါကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်ကဗီဒီယိုကနေချီချူးကွန်ပျူတာစကားပြောကြားသွားခဲ့ပါတယ်
။ The story of the EU we view as a success story.Despite the many challenges that must continue to be met in the great endeavor to prove that we can all live together in mutual respect and goodwill.
ဥရောပသမဂ္ဂဟာစိန်ခေါ်မှုတွေအများကြီးရှိတဲ့ကြားကပဲအောင်မြင်လာတဲ့ဖြစ်ရက်ဖြစ်ကျမတို့ရှုမြင်သုံးသပ်ပါတယ်။ကျမတို့အားလုံးချစ်ကြည်မှုအပြန်အလှန်လေးစားမှုနဲ့အတူတကွရှင်တွဲနေထိုင်ကြဖို့အတွက်ဒီအောင်မြင်မှုတွေကိုဆက်လက်ရရှိနိုင်အောင်အကြီးအကျယ်ကြိုးပမ်းအားထုတ်ကြရဖို့ဖြစ်ပါတယ်။ကျမတို့မြန်မာနိုင်ငံမှာလည်းနားလည်မှုယုံကြည်မှုအပြည့်အလန်းလေးစားမှုစတဲ့ခိုင်မာတဲ့အခြေခံအုတ်မြစ်တွေနဲ့ကိုယ်ပိုင်ပြည်ထောင်စုကိုတည်ဆောက်နိုင်ဖို့အားထုတ်နေကြပါတယ်။ EU ဥရောပသမဂ္ဂရဲ့ပြည်သူတွေရဲ့ပျော်ရွှင်မှုတာယာဝါပြောမှုတို့ကိုအပြုသဘောနဲ့ရှေ့ရှုပြီးတော့ပါဝင်ဆောင်ရွက်နိုင်ဖို့ EU ကမိတ်ဆွေများနဲ့အတူကျမတို့အထူးတကားရည်တည်နေပါတယ်လို့ဒေါအောင်ဆန်းစုကြည်ကဗီဒီယိုကနေအကုန်ပြုစကားပြောကြားသွားပါတယ်။ဥရောပကော်မရှင်ဥက္ကဋ္ဌယွန်ကလော့ယွန်ကာကတော့ဒီဥရောပသမဂ္ဂ260ပြည့်အထိမ့်မဲ့ကြီးညာစာရန်ဟာသူတို့ကြားမှာအကောင်းမြင်မျှော်လင့်ချက်တွေတိုးလာတာကိုပြသနေတယ်လို့ပြောသွားပါတယ်။ဒီကနေ့ရောမမြို့ကအခမ်းအနားတက်ရောက်တဲ့နိုင်ငံတွေထဲမှာတော့ဗြိတိန်နိုင်ငံမပါဝင်ဘဲနဲ့ဗြိတိန်နိုင်ငံကဒီဥရောပသမဂ္ဂကနေနှုတ်ထွက်ဖို့တရားဝင်လုပ်ငန်းရှင်တွေကိုမကြခင်ရက်ပိုင်းအတွင်းမှာစတင်လှုပ်ဆောင်မှာဖြစ်ပါတယ်ရှင်။
ဆီးရီးယားနိုင်ငံနောက်မြောက်ပိုင်းမှာရှိတဲ့အကျဉ်းဆောင်တစ်ခုလေကြောင်းကနေတိုက်ခိုက်ခံရတာကြောင့်လူ16ယောက်ထပ်မံနေသေဆုံးသွားတယ်လို့ဆီးရီးယားအရေးစောင့်ကြည့်နေသူတွေကပြောလိုက်ပါတယ်။သမုံတွေထိန်းချုပ်ထားတဲ့အစ်တလီမြို့မှာရှိတဲ့အကျဉ်းထောင်ကအကျဉ်းသားတွေနဲ့ထောင်ဝန်တန်းတွေဟာစနေနေ့ကတိုက်ခိုက်မှုအတွင်းသေဆုံးသွားခဲ့တာဖြစ်တယ်လို့ဗြိတိန်အခြေစိုက်ဆီးရီးယားလူခွင့်စောင့်ကြည့်အဖွဲ့ကပြောပါတယ်။တချို့အကျဉ်းသားတွေဟာလေကြောင်းတိုက်ခိုက်မှုခံရပြီးတဲ့နောက်ထောင်ကနေထွက်ပြေးစဉ်မှာထောင်ဝန်တန်းရဲ့ပြစ်ခတ်မှုကြောင့်သေဆုံးသွားခဲ့တာဖြစ်ကြောင်းသတင်းရရှိတယ်လို့ဆီးရီးယားလူခွင့်စောင့်ကြည့်အဖွဲ့ကပြောပါတယ်။အစ်တလီမျိုးဟာတဘုံတွေရဲ့အမာခံနယ်မြေဖြစ်ပြီးတော့ဆီးရီးယားသမ္မတဘရှောအယ်အာဆတ်ကိုထောက်ခံတဲ့အနေနဲ့ရုရှားစစ်လေယာဉ်တွေကလာရောက်တိုက်ခိုက်လို့ရှိပါတယ်။2011ခုနှစ်ဆီးရီးယားပြည်တွင်းစစ်စတင်ဖြစ်ချိန်ကစပြီးတော့အခုချိန်ထိဆီးရီးယားနိုင်ငံမှာ4သိန်းကျော်သေဆုံးပြီးတသန်းကျော်ဒဏ်ရာရရှိခဲ့တယ်လို့နိုင်ငံရဲ့လူဦးရေထက်ဝက်ကျော်ဟာလည်းဥယျာဉ်ဆုံးခွာထွက်ပြေးနေကြပါတယ်ခင်ဗျာ။
American အတန်ညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
VOA ကနေပြီးတော့ဒေတာရင်းသတင်းတွေကိုဆက်ပြီးတော့ကြီးညာပေးသွားပါမယ်ရှင်။တရုတ်နိုင်ငံရဲ့ကပတ်လန်းအစပြုလှုပ်ဆောင်မှုနဲ့တခြားသက်ဆိုင်ရာအဖွဲ့အစည်းတွေရဲ့ထောက်ပံ့အားပေးမှုတွေနဲ့အာရှဒေတာမှာကမ္ဘာလုံးဆိုင်ရာစီးပွားရေးဖွံ့ဖြိုးတိုးတက်အောင်လှုပ်ဆောင်ဖို့ပေါင်းစည်းမှုရှိအောင်လုပ်ဖို့အခွင့်အရေးတွေပို့ရှိနေတယ်လို့မြန်မာဒုသမ္မတဦးမြင့်ရွှေကပြောကြားသွားပါတယ်။တရုတ်နိုင်ငံတောင်ပိုင်းဟိုင်နမ်ပြည်နယ်ကဘိုအာကမ်းခြေမြို့မှာကျင်းပတဲ့ BAF 2019အာရှဒေတာဘိုအာဖိုရမ်နှစ်ပတ်လည်ညီလာခံဖွံ့ဖြိုးအခမ်းအနားမှာမြန်မာဒုသမ္မတအခုလိုမြေကွန်ပြောကြားသွားတာပါ။ဦးမြင့်စွေကကမ္ဘာလုံးဆိုင်ရာဖြန့်ကျက်လှုပ်ဆောင်မှုကိုစန့်ကျင်တာကိုကျိုးစည်းပွားတစ်ခုတည်းကိုကာကွယ်တာတွေကိုလုံးဝလက်သင့်မခံကြဘူးလဲတိုက်တွန်းသွားပါရည်။တရုတ်တို့အဆိုပြုထားတဲ့ပိုလန်မှာကြီးအစပြုလှုပ်ဆောင်မှုနဲ့အာရှအခြေခံအစအုံရင်းနှီးမြှုပ်နှံရေးပန် AIIB တို့ကလည်းဖွံ့ဖြိုးဆဲနိုင်ငံတွေရဲ့အခြေခံအစအုံပိုင်းတိုးတက်မှုရှိစေဖို့အများကြီးအထောက်ပံ့ဖြစ်စေလိမ့်မယ်လို့ဆိုပါရည်။တရုတ်အစိုးရ2013ခုနှစ်ကစတင်အဆိုပြုထားတဲ့ Belt and Road ကမ္ဘာလမ်းအစပြုလှုပ်ဆောင်မှုမှာစီးပွားရေးဆိုင်ရာပိုးလမ်းမကြီးစီမံကိန်းနဲ့27ရာစုကုန်သွယ်ရေးကြောင်းပိုးလမ်းမကြီးစီမံကိန်းတို့ပါဝင်တာပါဒီလမ်းတွေကိုမြန်မာနိုင်ငံကဖျက်ပြီးတော့ဖောက်လို့ရမှာဖြစ်ပြီးဒါဟာအာရှဥရောပအာဖရိကဒေသတွေနဲ့ဟိုးရင်ကကုန်သွယ်ရေးလမ်းကြောင်းတွေတစ်လျှောက်ကနိုင်ငံတွေကြားမှာကုန်သွယ်ရေးကွန်ရက်တစ်ခုဖြစ်လာမှာဖြစ်ပါတယ်ရှင်
ကုလသမဂ္ဂလူခွင့်ကောင်စီကမြန်မာနိုင်ငံကိုနိုင်ငံကအချက်လက်ရှာဖွေကော်မရှင်တရားဆေးလွတ်ဖို့တောင်းဆိုချက်ကိုလက်မခံဘူးလို့မြန်မာအစိုးရဘက်ကတုံ့ပြန်လိုက်ပါတယ်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာမတ်လ24ရက်နေ့ကကျင်းပခဲ့တဲ့ကုလသမဂ္ဂလူခွင့်ကောင်စီပုံမှန်အစည်းအဝေးအတွက်မှာရခိုင်ပြည်နယ်ကမွတ်စလင်တွေပေါ်လူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့နိုင်ငံကအချက်လက်ရှာဖွေကော်မရှင်တရားဆေးလွတ်ဖို့တောင်းဆိုတဲ့ဆုံးဖြတ်ချက်ကိုချမှတ်ခဲ့တာဖြစ်ပါတယ်ဒီတောင်းဆိုချက်ပေါ်မှာမြန်မာအစိုးရအနေနဲ့သဘောတူလက်မခံနိုင်ဘူးလို့မြန်မာနိုင်ငံသားရေးဝန်ကြီးဌာနကမတ်လ24ရက်နေ့နေစွဲနဲ့ကြေညာချက်ထုတ်ပြန်ပြီးတော့တုံ့ပြန်ခဲ့တာပါရ ရခိုင်ပြည်နယ်ရဲ့လက်ရှိအခြေအနေဟာထိလွယ်ရှာလွယ်အခြေအနေဖြစ်ပြီးကြီးမားတဲ့စိန်ခေါ်မှုတွေရှိနေတဲ့ကြောင်းဒါကြောင့်အခုလိုအခြေအနေမျိုးမှာနိုင်ငံတကာအချက်အလက်ရှာဖွေရေးကော်မရှင်ဟာပြဿနာဖြေရှင်းတဲ့နေရာမှာအထောက်အကူမဖြစ်စေဘဲပြဿနာကိုပုံမကြီးထွားလာနိုင်တဲ့အတွက်လက်ရှိအခြေအနေနဲ့ကိုက်ညီမှုမရှိဘူးလို့မြန်မာနိုင်ငံသားဝင်ကြီးဌာနရဲ့ကြေညာချက်ထဲမှာပြောထားပါတယ်ဒီဆုံးဖြတ်ချက်ပေါ်မှာမြန်မာနိုင်ငံပြင်တရုတ်အိန္ဒိယနဲ့တခြားလူခွင့်ကောင်စီဖွဲ့ဝင်နိုင်ငံတွေကလည်းမထောက်ခံဘူးလို့ဖော်ပြထားပါတယ်ခင်ဗျာ
တရုတ်နိုင်ငံအလဲပိုင်းဟေနန်ပြည်နယ်မှာရွှေရင်းပြိုကျမှုကြောင့်လူ၈ဦးသေဆုံးပြီး၁ဦးပျောက်ဆုံးနေဆဲဖြစ်တယ်လို့အစိုးရတရုတ်အစိုးရပိုင်း CCTV သတင်းအေဂျင်စီကစနေနေ့ကပဲပြောကြားသွားပါတယ်တရုတ်အမျိုးသားရွှေတူးဖော်ရေးအဖွဲ့ကပိုင်းတဲ့ချင်းလင်းရွှေရင်းကတောက်ကြနေမှာအခုလိုပဲမတော်တဆရွှေရင်းပြိုကျမှုဖြစ်ပွားခဲ့ပြီးတော့မြေအောက်မှာအိမ်ရုံးကလူ၁၈ဦးပိတ်မိနေခဲ့တာပါကယ်ဆယ်ရေးအဖွဲ့တွေကတွင်းထဲကနေသေဆုံးသူ၈ယောက်ရဲ့ရုပ်အလောင်းတွေကိုတောက်ကြနေကရှာဖွေတွေ့ရှိခဲ့ပြီးတော့နောက်တစ်ယောက်ကတော့ဒီကနေ့စနေနေ့ထိပျောက်ဆုံးနေဆဲဖြစ်ပါတယ်မိဂိုးတွေကြောင့်ကယ်ဆယ်ရေးလုပ်ငန်းတွေလုပ်တဲ့နေရာမှာအခက်အခဲတွေဖြစ်နေတယ်လို့လဲ CCTV သတင်းဌာနကဖော်ပြပါရယ်တရုတ်အာဏာပိုင်တွေကခင်မမီရောတဲ့တပ်တူတွေကိုပိတ်ပစ်ပြီးတော့လုပ်ငန်းဝင်ဘေးကင်းလုံခြုံမှုတိုးတက်အောင်လုပ်ဖို့ကြေညာထားပေမဲ့လည်းတရုတ်နိုင်ငံတပ်တူတူဖော်ရေးလုပ်ငန်းဟာကမ္ဘာပေါ်မှာလူအသေးပြောက်အများဆုံးလုပ်ငန်းတွေတည်းကတစ်ခုဖြစ်ပြီးတော့နှစ်စဉ်မှာသေဆုံးသူရာနဲ့ချီရှိနေပါတယ်ရှင်
ရင်ကျေးမှုအမွေနဲ့အဖြစ်ထိန်းသိမ်းဆောင်လျှောက်ထားတဲ့နေရာတွေကိုဖျက်ဆီးတာတွေအပေါ်ကုလသမဂ္ဂလုံခြုံရေးကောင်စီကပြစ်တင်ရှုတ်ချတဲ့ဆုံးဖြတ်ချက်တစ်ခုကိုတညိတညွတ်တည်းချမှတ်လိုက်ကြပါတယ်။ပြီးခဲ့တဲ့နှစ်တွေအတွင်း Al-Qaeda IS နဲ့တခြားအကြမ်းဖက်အဖွဲ့တွေကအဲ့ဒီရင်ကျေးမှုအမွေနဲ့နေရာတွေကိုတိုက်ခိုက်တာတွေနဲ့ပတ်သက်ပြီးတော့စစ်ရာဇဝမှုအဖြစ်တရားစွဲဆိုသွားနိုင်တယ်လို့သတိပေးထားပါတယ်။ဖော်ဝဲ15နိုင်ငံပါဝင်တဲ့လုံခြုံရေးကောင်စီကဆီးရီးယားနိုင်ငံရဲ့ရှေးအောင်မျိုးဖြစ်တဲ့ Palmyra မြို့ကသမိုင်းဝင်အစောအုံတွေအပေါ်အကြမ်းဖက်သမားတွေတိုက်ခိုက်ခဲ့တာကိုထောက်ပြခဲ့ကြပါတယ်။2015ခုနှစ်ကစပြီးတော့ IS သွေးကြွတွေရဲ့တိုက်ခိုက်မှုတွေကြောင့်ပေါ်မာရံမျိုးကတံပိုးကြီးမားတဲ့အမှုပညာလက်ရာရင်းနဲ့ပြည်သူ့ကအမွေနစ်တွေပျက်စီးဆုံးရှုံးခဲ့ကြပါတယ်။အခုအသစ်ချမှတ်လိုက်တဲ့ဆုံးဖြတ်ချက်ကဘာသာရေးပညာရေးအမှုပညာနဲ့တခြားပရဟိတလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့ကွန်ပျူတာ site ထူထားတဲ့တမိုင်းဝင်အထိမ်းအမှတ်အဆောင်တွေနေရာတွေကိုတိုက်ခိုက်ဖျက်ဆီးရတဲ့သူတွေအပါအဝင်တရားမဝင်တူဖော်တာတွေလူယူတာတွေနဲ့ဂုံကူးတာတွေလှုပ်ဆောင်တဲ့သူတွေကိုပြစ်တင်ရှုတ်ချထားပြီးတော့အေးအေးယူဖို့တိုက်တွန်းထားပါတယ်။အခုဆုံးဖြတ်ချက်ကရင်ကျေးမှုအမွေနဲ့ပစ္စည်းတွေကိုခိုးယူပြီးတရားမဝင်ကုန်ကူးတာတွေပေါ်ပြစ်တင်ရှုတ်ချထားတဲ့အရင်ကဆုံးဖြတ်ချက်အပေါ်မှာလည်းပို့ပြီးတော့ခိုင်မာအကောင်းစီမှာဖြစ်ပါတယ်ခင်ဗျာ
။အီရန်နိုင်ငံမှာတလောကလေကြောင်းတိုက်ခိုက်မှုကြောင့်မူဆယ်မျိုးရဲ့ဂျီဂျီတာရက်ွက်ကအရသားတရားကြောတည်ဆုံသွားတယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်ပြီးတော့အမေရိကန်ဦးဆောင်တဲ့ညွန်မောင်းတပ်ဖွဲ့တွေကစုံစမ်းစစ်ဆေးမှုတွေလုပ်နေပါတယ်။ဒီဆွဆွဲမှုကဘလောက်မှန်ကန်မှုရှိလဲဆိုတာစုံစမ်းဖို့အတွက်တရားဝင်လှုပ်ဆောင်ပြီလို့ညွန်မောင်းတပ်ဖွဲ့ကြီးညာချက်မှာပြောထားပါတယ်။ညွန်မောင်းတပ်ဖွဲ့တွေကအဲ့ဒီနယ်မြေတဝိုက်မှာတော့ IS Islamic စစ်သွေးကြပြစ်မှတ်တွေကိုမကြာခဏတွားတိုက်လေရှိပေမဲ့လည်းအရသားတွေထိခိုက်မှုအနည်းဆုံးဖြစ်အောင်တော့တရားစီစဉ်ပြီးတော့မှလေကြောင်းတိုက်ခိုက်မှုတွေကိုလှုပ်ဆောင်တာပါလို့လည်းဒီကြီးညာချက်မှာပြောထားပါတယ်။ဆယ်မျိုးအနောက်ချမ်းမှာဖြစ်ခဲ့တဲ့ပောက်ကွဲမှုဟာအမေရိကန်တပ်ဖွဲ့တွေကြောင့်လားတခြားညွန်မောင်းတပ်ဖွဲ့တွေကြောင့်လားဒါမှမဟုတ် IS2 ရဲ့ဘုံထောင်ချောက်တို့ကြောင့်လားဆိုတာမသေးကြပါဘူးလို့အမေရိကန်ဘ ਹੁ ကုကယ်ရေးစခန်းရဲ့ပြောခွင့်ရသူဗိုလ်မှူးကြီး John Thomas ကနယူးယောက်တိုင်းစ်သတင်းစာကိုပြောပါတယ်။အီရတ်အရာရှိတူကတော့အဲ့ဒီဖြစ်ရဘလို့ဖြစ်သွားလဲဆိုတာသူအသေးချာသိရလို့ဆိုပါတယ်။အီရတ်တပ်ဖွဲ့များရဲ့တပ်မှူးကြီးဗိုလ်ချုပ် Man El Sadi ကမူဆယ်မျိုးဂျီဒါဒါရက်ွက်ကအိမ်သုံးလုံးရဲ့ခေါင်းမိုးပေါ်မှာလက်ဖြောင့်တနက်သမားတွေဖြစ်ပေးဖို့အီရတ်တပ်သားတွေကညွန်မောင်းတပ်ဖွဲ့တွေကိုလေကြောင်းတိုက်ခိုက်မှုလုပ်ပေးဖို့လှမ်းခေါ်ခဲ့တယ်။အဲ့ဒီအိမ်ကြီးရဲ့မြေအောက်ခန်းထဲမှာအရက်သားတွေအများကြီးရှိတာဆိုတာသူတို့မသိဘူးလို့ပြောပါတယ်ရှင
်။မအေးသနာကျော်နဲ့ကိုရဲနိုင်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါ။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့ကိုကန်ဒေတာကတိုက်ပွဲတွေဆက်ဖြစ်နေသေးတဲ့အကြောင်းတင်ဆက်ပေးကြပါမယ်။ကိုကန်ကိုပိုင်အုပ်ချုပ်ခွင့်ရဒေတာတွေကိုကိုကန်တက်နဲ့မြမအစိုးရစစ်တပ်တို့ကြားတိုက်ပွဲတွေကဒီနေ့ထိပြင်းထန်နေစေဖြစ်ပါတယ်။အခုလိုရက်ကြာရှည်လာပြီးဖြစ်တဲ့ကိုကန်လောက်ကန်တိုက်ပွဲကိုအများဆုံးရက်စေခြင်းပြီးလို့ဒေတာကန်တွေကမြစ်တာရက်ခံတောင်းဆိုကြပါတယ်။လောက်ကန်မျိုးကထွက်ပြေးလာတဲ့စစ်ပြည်ဒုက္ခသည်တွေအပြင်တရုတ်နယ်စပ်ဘက်ကိုထွက်ပြေးသွားတဲ့ရာနဲ့ချီတဲ့ဒုက္ခသည်တွေဟာလည်းလာရှိုးဘက်ကိုတိမ်းရှောင်လာနေကြဆဲဖြစ်ပါတယ်။ဒီကြောင့်ပြည်စုံကိုမဆူမုံကပြပြပေးပါလိမ့်မယ်။
ကိုကန်ကိုပိုင်အုပ်ချုပ်ခွင့်ရဒေသလောက်ကိုင်းမှာမြမအစိုးရတပ်နဲ့ကိုကန်တပ်ဖွဲ့တွေကြားပြီးခဲ့တဲ့ဇန်နဝါရီလကတည်းကနေစလို့နှစ်ဖက်တိုက်ပွဲတွေဇက်တိုက်ဆိုသလိုဖြစ်ပွားခဲ့ရကနေစစ်ရေးတင်းမာမှုတွေဟာအခုဆိုရင်လနဲ့ချီကြားမြင့်လာခဲ့ပြီးဖြစ်ပါတယ်။ပြီးခဲ့တဲ့မတ်လ6ရက်နေ့က MMDAA ကိုကန်တပ်တွေဘက်ကလောက်ကိုင်းမြို့ရဲ့အထီးလက်နက်ကြီးလက်နက်ငယ်တွေနဲ့တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့အတွက်နေအိမ်ကားတွေမီးလောင်ပျက်စီးတာအပါအဝင်ဒေသခံပြည်သူတချို့နဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေပါထိခိုက်ဒဏ်ရာရသေဆုံးခဲ့ပါတယ်။ဒီကနေ့စနေနေ့မှာ လည်းလောက်ကိုင်းဘက်မှာတိုက်ပွဲတွေဟာဆက်ဖြစ်နေစေဖြစ်ပြီးလက်နက်ကြီးတွေနဲ့ပစ်ခတ်တံတွေကြားနေရဆဲပဲလို့တရုတ်မြန်မာနယ်စပ်တရုတ်နိုင်ငံဘက်ခြမ်းနမ်ဆန်မြို့မှာသတင်းတုံးနေတဲ့ဆရာတော်ဦးကေတရာကမိန့်ပါတယ
်တိုက်တော့ပါပဲဒီနေ့ကျတော့တနက်အတန်းကဒိုးလေးလုံးကြပါတယ်ဟောနောက်ပြီးတော့ဘောလည်းဒိုးလေးလုံးကြပါတယ်ဒီနေ့ပေါ့နော
်
ဒါပေမဲ့သူတိုက်ပွဲရဲ့နာမှာဖုံးဖုံးလေးမတော်ရဲ့မလားရဲ့ဆိုတော့ဘယ်လိုအထူးခြားပြီးတော့လုံချုံလို့တာလဲဒါတော့ဖုံးဖုံးမသိဘူးပေါ့နော
်အခုလိုမျိုးတိုက်ပွဲတွေဖြစ်နေတာကြောင့်နေဆက်ဒေတာမတိမငိမ့်ဖြစ်ပြီးဒေတာခံတွေအသက်ဘေးဆိုးရင်နေရပြီးထိတ်လန့်နေရတဲ့အနေအထားကနေအများဆုံးတိုက်ပွဲတွေရက်ပြီးငြိမ်းချမ်းစေချင်ပါပြီလို့နမ်ဆမ်ဆရာတော်ကမြစ်တာရက်ခံပါတယ
်ဒကမာရဲ့အကောင်ဆုံးတော့ငြိမ်းချမ်းရေးပေါ့နော်တူတူငါငါငြိမ်းချမ်းပါစေလူတိုင်းစုတော်ပါတယ်ဒါတော့လူတိုင်းကရချင်ပါတယ်လူတိုင်းပါစတယ်မှာပြောကြပါတယ်အဲတစ်ချက်ကြတော့ဒါကျွန်တော်တို့နိုင်ငံရေးအရစစ်ရေးအရတော့ဒါတော့ဘယ်တိနိုင်မလဲတစ်ဖက်နဲ့တစ်ဖက်နားလည်မှုရှိပါစေတစ်ဖက်နဲ့တစ်ဖက်ဇာနာမှုရှိပါစေတစ်ဖက်နဲ့တစ်ဖက်ခွင့်လွတ်မှုရှိပါစေဒီလူလူတို့တွေကငြင်းငြင်းကြံကြံနေနိုင်ပါစေ
လောက်ကင်မျိုးတဲ့အထိဝင်ရောက်ပြီးပြစ်ခတ်တိုက်ခိုက်မှုတွေဖြစ်နေတဲ့အချိန်လောက်ကင်မျိုးတွေကဒုက္ခသည်တွေကိုတွားရောက်ကူညီကယ်ဆယ်ပေးခဲ့တဲ့လာရှိုးမန်စုကြောင့်ကယ်ဆယ်ရေးအဖွဲ့ကကိုမမောင်တန်းကလောက်ကင်မျိုးတွေကလုံခြုံရေးလက်ရှိအခြေအနေအခုလိုပြောပြပါတယ်
အလောက်ပဲအချင်းတွေကဟိုညဆိုရင်တော့ဟိုပါပေါ့နှစ်တကူးလိုပဲအတန်နေကြရတယ်ကြောက်တန်လိုမျိုးပေါ့နော်ဘုံတိုင်းဘုံပိုင်းလာတာတော့ရှိတယ်ညတိုင်းရတော့ရှိတယ်အဲတောင်ကုန်းနေနဲ့မြို့ထဲနဲ့ပြန်လာပြစ်နေတာတော့ရှိတယ်အဲ့လိုမြို့ထဲမှာတော့14ရက်နေ့ကနောက်ဆုံးဖြစ်တယ်14ရက်နေ့ညနေ၄နာရီခွဲတခါဖြစ်တယ်ဗျာဖြစ်တော့15ရက်နေ့မနက်၄နာရီခွဲတိပဲအဲမြို့ထဲမှာလက်နေငယ်နဲ့ပြစ်ခတ်ကြတာအပြန်လာ15ရက်နေ့ကျွန်တော်လောက်ကဲဆက်သေးတယ်နေ့လယ်ပိုင်းအေးဆေးပေမဲ့ဘာလဲဆိုတော့လူတွေမနေရဘူးလေ၆ဆွေနဲ့ကျွန်တော်ရောက်သွားတော့လမ်းနေရာ၆ကားနဲ့တိုက်ကြီးတွေကအကြီးတွေရှိပြီးတကယ်စီကားမဲ့စီကားခဲ့တဲ့မြို့ကြီးက၆ဆွေနဲ့ဘာမှမရှိဘူးကျွန်တော်ရောက်သွားတော့အဲလမ်းမှာဟိုဒူကြဒူကြဟိုဆိုင်လေးခွန့်ဒီဆိုင်လေးခွန့်ဟိုတိုင်လေးလူရှိဒီတိုင်လေးလူရှိအဲ့လိုပဲရှိတယ်ဗျအဲ့ဒါလောက်ကရဲ့၅ရက်နေ့ကျွန်တော်နောက်ဆုံးသွားခဲ့တဲ့အချိန်တွေပေါ့နော်အခုလည်းဒီတိုင်းမှာပဲလောက်ကလူတွေမပြတ်နေဘူးဆိုတော့အချိန်တွေကစိတ်မဟန်သေးလို့ပေါ့
အခုချိန်အထိကတော့လောက်ကင်ဘက်ကနေရှမ်းမြောက်လာရှိုးဘက်ကိုထွက်ပြေးတိမ်းရှောင်လာတဲ့စစ်ပြေးဒုက္ခသည်ပေါင်းကမန်စုကျောင်းကကောက်ခံထားတဲ့စည်ရင်အရာ 8,500 ကျော်ရှိပြီးနေ့စဉ်လိုလိုရာနဲ့ချီတဲ့စစ်ပြေးဒုက္ခသည်တွေဟာစစ်ဘေးရှောင်မှုဝင်လာနေကြဆဲဖြစ်တယ်လို့လည်းကိုမမောင်တန်းကပြောပါတယ
်မင်းရတနေ့တော့မှာအယောက်923ယောက်ဝင်ပါလေသမင်းကျွေးတဲ့ညထားတဲ့ဒီမနေ့ကားလေးစီးနဲ့မန်းလေးကိုပြန်ပို့ပေးတယ်နောက်အခုအယောက်20ဝင်တယ်အယောက်20တည်းတခါတည်းလွတ်လိုက်ပြီအဲ့ဒါက3နိုင်လောက်ကဝင်တာပေါ့အခုထပ်လာဖို့လည်းရှိသေးတယ်တရားနီးနီးအဲတောက်ချောက်လုတ်ပေးနေအဲ့ဒါ transit တွေကြီးပဲသရင်ကတရားရှိတယ်ဒါပေမဲ့အဲ့မီတာစုတွေကတစ်ထပ်လောက်ကိုင်ကိုပြန်တယ်သူက data ခံနေ ਉ
အခုလက်ရှိဒုက္ခတဲ့နောက်ဆုံးအခြေအနေကတော့လောက်ကိုင်ဘက်ကတိန့်ချောင်လာသူတွေအပြင်တရုတ်နိုင်ငံဘက်ခြမ်းကိုဝင်ရောက်ထွက်ပြေးသွားတဲ့ရွှေပြောင်းအလို့သမားတွေလည်းယာနဲ့ချီပြီးပြန်ဝင်လာနေကြတယ်လို့ဆိုပါတယ
်ခုလာနာလေဟိုလောက်ကိုင်ရမဟုတ်ဘူးဗျတရုတ်ပြည်ထဲရောက်ပြီးတရုတ်ပြည်ထဲသွားအလုံးလုံးတဲ့လူတွေလာတာအဲသူတို့လည်းတချို့ကတရုတ်မြန်မာနယ်စပ်ထဲမှာလုံနေရင်ကနေတရုတ်ပြည်ထဲထွက်ပြေးလာရတာဟုတ်အဲအဲ့ဒါမျိုးလည်းပါတယ်အဲ့ဒါမျိုးလူတွေကချက်နေတာအခုကကျွန်တော်ထင်တယ်နောက်3 5ရက်ဆိုရင်တော့ရက်လောက်မယ်လို့ထင်တယ်ကျွန်တော်လည်းရက်တော့ရက်ချင်ပြီနည်းနည်းပင်မမိဗ
ျတကယ်လို့ဒါတိုက်ပွဲဟာရက်ကြာရှည်လာခဲ့မယ်ဆိုရင်တော့ကူညီကယ်ဆယ်ပေးနေသူတွေမှာအခက်အခဲတွေနဲ့ရင်ဆိုင်လာကြရမယ်အနေအထားဖြစ်တယ်လို့လည်းကူညီကယ်ဆယ်ပေးနေသူကိုမမောင်တန်းကပြောပါတယ်တိုက်ပွဲတွေပြင်းထန်နေစေဖြစ်တဲ့အတွက်ထောင်ချီတဲ့ဒေသခံတွေနဲ့နေဆက်ကုန်သွယ်ရေးနဲ့စီးပွားရေးလုပ်ငန်းတွေမှာလုပ်ကိုင်နေကြတဲ့ရွှေပြောင်းအလို့သမားတွေလည်းအသက်ဘေးလွတ်ရာကိုထွက်ပြေးတင်းချောင်နေကြရဆဲဖြစ်ပါတယ်တရုတ်အစိုးရဘက်ကတော့တရုတ်မြန်မာနယ်စပ်မှာအခုလိုတိုက်ပွဲတွေဖြစ်နေတာကိုနှစ်ဖက်အမြန်ဆုံးရပ်ကြဖို့နဲ့နေဆက်တည်ငြိမ်အေဂျင်စီကိုအလေးထားဆောင်ရွက်ဖို့မြန်မာအစိုးရကိုတိုက်တွန်းပြောဆိုနေပါတယ်ရှင
်ကိုကန်တိုက်ပွဲနဲ့ပတ်သက်ပြီးတော့မဆုမွန်တင်ဆက်ထားတာကိုနားဆင်ခဲ့ကြရတာပါအခုဒီခါမှာတော့ကမ်ဘောဒီးယားနိုင်ငံကအသေးစားငွေချေးလုပ်ငန်းအကြောင်းကိုတင်ဆက်ပေးကြပါတယ်ကမ်ဘောဒီးယားနိုင်ငံမှာရွေးကောက်ပွဲတွေလုပ်ဖို့လာပိုင်းမတိုင်ခင်မှာပဲအစိုးရကအသေးစားငွေချေးလုပ်ငန်းတွေအပေါ်အတိုးနှုန်းသတ်မှတ်ပေးလိုက်ပါတယ်ဧပြီလ1ရက်နေ့ကစပြီးတော့အသေးစားငွေချေးတစ်တွေအသေးစားချင်းငွေတစ်တွေနဲ့ငွေဆက်ဖို့ထပ်ချင်းကားမှုတွေအတွက်အမြင့်ဆုံးအတိုးနှုန်း18ရာခိုင်နှုန်းထက်မပိုရဘူးလို့သတ်မှတ်လိုက်တာကြောင့်အသေးစားချင်းငွေလုပ်ငန်းတွေနဲ့ငွေချေးသူတောင်သူတွေထိခိုက်နေတာမှာကိုစိုးရိမ်နေကြပါတယ်ဒီကြောင့်ပြည်စုံကို VOA သတင်းတောက် Robert Carmichael သတင်းပေးပို့ထားတာကိုကိုဝင်းမင်းကပြပြပေးပါလိမ့်မယ
်ဟုတ်ကဲ့ပါဒီအသေးစားချင်းငွေအတိုးနှုန်းသတ်မှတ်လိုက်တာကြောင့်လွန်ခဲ့တဲ့လအနည်းငယ်ကပဲ၄နှစ်စာချေးခဲ့တဲ့သူမအတွက်ငွေတွေပြန်ဆက်ဖို့ထပ်ချေးဖို့မလိုမချင်းပြဿနာမရှိဘူးလို့32နှစ်ရွယ်ကမ္ဘောဒီးယားအထည်ချုပ်လူသမား Insol Kai ကဆိုပါတယ
်
ကျွန်မအမေရိကန်ဒေါ်လာ5000ချေးပြီးတော့ကျပ်ဝယ်ပါတယ်အိမ်ဆောက်တယ်
နောက်ကျမယောက်ျားကတော့တင်မော်ဒစီငါးဖန်ပိုင်နဲ့တခြားဟာတွေဝယ်ပါတယ်ရှင
်စကိုင်းနေနဲ့အတူတူ22ရာခိုင်နှုန်းနဲ့ငွေချေးခဲ့တာပါကမ္ဘောဒီးယားသေးစားချင်းငွေလုပ်ငန်းမှာသူမှချေးတဲ့ငွေကအများထက်ပိုများပါတယ်80ရာခိုင်နှုန်းအများစုချေးသူတွေကဒေါ်လာ900အောက်ပဲရှိပြီးတစ်နှစ်စာပဲချေးကြတာပါအဲ့ဒါအတွက်အတူကတော့30ရာခိုင်နှုန်းနဲ့အထက်နဲ့ပိုပေးကြပါတယ်ချင်းငွေနဲ့ရင်စီမံခန့်ခွဲကပိုကုန်လို့ပါအခုလိုအတူနှုံများပေမဲ့ငွေချေးသူကရော့မသွားပဲတဖြည်းဖြည်းပိုတိုးလာနေပါတယ်လူကြီး15သန်းရှိတဲ့ကမ္ဘောဒီးယားမှာဒီအသေးစားငွေချေးလုပ်ငန်းထဲမှာတင်2015အကုန်မှာပဲငွေစုသူ1,500သိန်းနဲ့ငွေချေးသူ2,000ကျော်ရှိနေပြီးပြည်내တိုင်းမှာပြန့်နှံ့နေပါပြီငွေချေးသူအများစုကမြို့တော်အပြင်ဘက်ကဖြစ်ပြီးအမျိုးသမီးတွေပါအခုလိုအတူနှုံလျှော့လိုက်တာကြောင့်နောက်ထပ်ငွေချေးမဲ့လူအစ်စ်တွေအတွက်သတင်းကောင်းလို့ထင်ကောင်းထင်နိုင်ပါတယ်ဒါပေမဲ့အသေးစားချင်းငွေလုပ်ငန်းရှင်တွေအတွက်တော့သတင်းဆိုပါရွေးကောက်ပွဲမတိုင်ခင်အစိုးရကထောက်ခံမှုပိုးရအောင်လုပ်လိုက်တယ်လို့ဖြစ်နေတယ်လို့သူတို့ကယူဆပါတယ်ဘာလို့လဲဆိုတော့စုတ်ကင်လို့ငွေချေးသူတွေအနေနဲ့မြေတွေအိမ်တွေပေါင်ပြီးချေးရတာမို့ချင်းငွေတွေပြန်မဆက်နိုင်ရင်ဆုံးရှုံးသွားမယ့်အန္တရာယ်ရှိနေလို့ပါဒါအပြင်ဒီအသေးစားချင်းငွေလုပ်ငန်းကအစိုးရပိုင်းလို့အများကထင်ထားပါတယ်အကြောင်းကရွာသကြီးတချို့ကဒီချင်းငွေလုပ်ငန်းတွေမှာရှားဝင်ဆောင်ရွက်ပေးဖို့အစိုးရကညွှန်ကြားထားလို့ပါမြေယာသိမ်းမှုတွေကြောင့်ပြည်သူများအစိုးရကိုစိတ်နာနေချိန်မှာဒီချင်းငွေလုပ်ငန်းတွေကသူတို့နဲ့မဆိုင်ကြောင်းအစိုးရကလှုပ်ဆောင်ရှင်းပြနေပါတယ်တကယ်တော့အခုလိုတုံ့နှုံရှင်းချသတ်မှတ်တာက152နိုင်ငံအဖွဲ့ဝင်ရှိတဲ့ကမ္ဘာပိုင်းရဲ့နိုင်ငံပေါင်း60ကျော်မှလည်းလုပ်နေတာမို့ဆန်းတော့မဆန်းပါဘူးဒါပေမဲ့အခုလိုသူတို့လှုပ်တာကြောင့်ငွေချေးတောင်သူတွေအတုံ့နှုံသက်သာပြီးငွေပို့ချေးနိုင်ကပိုအလုပ်ဖြစ်မယ်လို့မှန်းပြီးလှုပ်ကြတာပါတကယ်တမ်းလက်တွေ့မှာကတော့မှန်းချက်နဲ့ပြောင်းပြန်ဖြစ်သွားလိမ့်မယ်လို့ငွေကြေးဆိုင်ရာအကြံပေးမက်ခေါင်မိဖက်မဟာဗျူဟာအဖွဲ့ကစတီဗင်ဟက်ကင်းစ်ကထောက်ပြပါတယ
် Ideally we shouldn't have this cap the
ကောင်းတော့အခုလိုတုံ့တုံ့သတ်မှတ်တာမလုပ်သင့်ပါဘူးဘာလို့လဲဆိုတော့ကမ္ဘောဒီးယားမှာဒီအငယ်စားချင်းငွေတွေအတွက်အတုံးလုံးကကဘာပေါ်မှာအတုံးလုံးအ ਨੇ ဆုံးအထဲမှာပါနေလို့လေလူတွေကဒါုံမေ့နေကြတယ်ဗျ
ဟက်ကင်းစ်ကဆက်ပြီးအခုအတုံးတုံး18ရာခိုင်နှုန်းသတ်မှတ်လိုက်တာကြောင့်အသေးစားချင်းငွေလုပ်ငန်းတွေစုစုပေါင်းဒေါ်လာ3,800ကနေ3,100ဆုံးသွားနိုင်တယ်။ရလန်အနေနဲ့ဒီအသေးစားချင်းငွေတွေဆက်မပေးတော့ပဲရလိုက်ရနိုင်တာမို့တောင်သူတွေအတွက်ဒေါ်လာ1,200ဆုံးသွားပြီးအတိုးပိုရတဲ့ငွေချေးသူတွေစီသွားအကူရမယ်နေတာဖြစ်လာနိုင်တယ်လို့ထောက်ပြလိုက်ပါတယ
်။ Farmers will struggle to get finance to purchase seeds and fertilizer.
လေသမားတွေအနေနဲ့မျိုးစေ့တွေဓာတ်မြေဩဇာတွေဝယ်ရေးငွေရဖို့ခက်ခဲသွားနိုင်ပါတယ်။အသေးစားလုပ်ငန်းတွေလည်းသူတို့ရောင်းမှုပစ္စည်းတွေတူလောင်နိုင်မှုအခက်အခဲတွေကြုံလာနိုင်ပါတယ်။ဒါကြောင့်ဒီကျေးလက်အတိုင်းဝိုင်းမှာအခြေအနေထိခိုက်သွားနိုင်ပါတယ
်။ဒါပေမဲ့ကမ္ဘောဒီးယားဆွေရအချံပေးစီးပွားရေးပညာရှင်မေကယ်လီယန်ကတော့အတိုးနှုံးများလို့ပြန်မဆက်နိုင်တဲ့ပြဿနာမကြုံရအောင်ခုလိုလုပ်ဖို့လိုတယ်။အသေးစားချင်းငွေလုပ်ငန်းတွေအနေနဲ့ဝန်တန်းနည်းနည်းနဲ့ထိထိကျကျအောင်လဲဖို့ပြင်ဆင်ယူရလိမ့်မယ်လို့ဆိုပါတယ
်။ Of course every policy is once implemented.
ဒီကြတော့ဘူဝါရာတိုင်းကိုကောင်ထယ်ဖော်တဲ့ခါကြရင်ထိန်းချုပ်မှုတချို့တော့လုပ်ရတာပဲလေ။ဒီမူအတွက်ကောင်းကျိုးရောဆိုးကျိုးပါရှိနေနိုင်တာကိုဒါပေမဲ့ရေရှည်မှာတော့ငွေကြေးစနစ်ဆက်အလုပ်ဖြစ်ဖို့ကအခုချိန်မှာတကယ်ကိုအရေးကြီးနေပါတယ်အားလုံးကောင်းကောင်းသိပါတယ်ဒီငွေကြေးစနစ်ထိခိုက်သွားရင်စီးပွားရေးစနစ်တစ်ခုလုံးလည်းထိခိုက်သွားမယ်လေ
ဒါပေမဲ့ကမ္ဘာပံကတော့အစိုးရကလို့လှုပ်လိုက်တာကခုတ်ရတခြားရှရတလွဲဖြစ်သွားနိုင်တယ်အခုလက်ရှိသူ့ဟာသူအဆင်ပြေနေတဲ့ငွေချေးတောင်သူတွေလက်ထွေမှာအတိုးနှုံတက်တက်တသာနဲ့ရနိုင်ပါတော့မလားဆိုတာမသေးကြတော့ဘူးလို့ဆိုလိုက်ပါတယ်ခင်ဗျာ
ကိုဝင်းမင်းတင်ဆက်ထားတာပါအခုတစ်ခါမှာတော့မြန်မာတခွင်စီစဉ်ကိုတင်ဆက်ပေးတင်ပါတယ်မြန်မာပြည်မှာနေရဒီသားအလိုက်နာမည်ကြော်ကြားတဲ့အထင်ကရအစားအစာတွေရှိတဲ့နေရာမှာမနက်ခင်းစာဖြင့်စားလို့ရှိတဲ့နန်ကြီးသုံးလို့ခေါ်တဲ့မန္တလေးမုံတရားဆိုရင်လဲမန္တလေးမြို့ရဲ့အထင်ကရအစားအစာတစ်ခုလို့ဆိုနိုင်ပါတယ်မန္တလေးကိုရောက်ရဥပိန်တရားရှိရာတောင်တမန်အင်းကိုမဖြစ်မနေသွားကြလို့ရှိတယ်လို့မုံတီကိုလည်းစားပြအောင်စားလို့ရှိတယ်လို့ပြောကြပါတယ်ဒါကြောင့်မန္တလေးမုံတီအကြောင်းနဲ့မုံတီပေါ်အမြင်တွေကိုဒီသတင်းပတ်ရဲ့မြန်မာတခွင်စီစဉ်မှာ VOA မြန်မာပိုင်းသတင်းတောက်မန်းမြင့်ခိုင်ကတင်ဆက်ထားပါတယ်ရှင်
မုံတီဆိုတာမန္တလေးကိုရောက်ရင်မဖြစ်မနေစားတဲ့အထင်ကြီးအစားအသောက်တစ်ခုလို့ဖြစ်လာနေပါပြီ။မန္တလေးမုံတီဟာဆိုရင်တော့အခြားမြို့ကမုံတီနဲ့မတူဘဲသူ့မှာထူးခြားချက်ကလေးတွေတော့ရှိပါတယ်။ဒါနဲ့ပတ်သက်လို့နှစ်ပေါင်း40လောက်မန္တလေးမြို့မှာအခိုင်အမာရပ်တည်လာခဲ့တဲ့ဆူဆူမုံတီဇိုင်းပိုင်ရှင်ဒေါ်ဆူဆူကတော့မုံတီတုတ်တပွဲစားကောင်းဖို့ဆိုတာအရေးသွေးကောင်းမွန်တဲ့ပါဝင်ပစ္စည်းတွေကိုသုံးစွဲဖို့အရေးကြီးတယ်လို့ပြောပြပါတယ
်။ပဲမုံနဲ့စီတန်းဖို့ပဲ။ပဲမုံကောင်းရင်မုံတီကစားကောင်းတာ။စီလက်တတ်မှာပေါ့နော်ပဲမုံနဲ့စီလက်အခေရပဲပေါ့နော်ထဲရတာတော့အမေလေးကွာ12မျိုးလောက်ထဲရမုံတီတပွဲဖြစ်ဖို့လေပထမမုံပတ်ထဲလိုက်တော့ဒုတိယ ပေးမို့နံပြရတူရနန်းနံနံပြရီဒါကျက်တုံပြူကျော်အဲ့ဒါထည့်ပြီးတော့ငဖယ်နဲ့ကျက်သားထည့်တယ်နံပြရဟင်းနဲ့စမ်းတယ်စီလီကြိုက်ရင်စီလီစီဝါကြိုက်စီဝါအဲ့လိုတဝဲပြီးပါရဲ့နောက်ဆုံးမုံကျုတ်ထည့
်မန္တလေးသူမန္တလေးသားတွေအတွက်ကတော့မန္တလေးမုံတီဆိုတာမနှက်ခင်းစားပွဲတစ်ခုပါငကိုကလေးကလူတီပြီးသားမန္တလေးမုံတီကိုတခြားဒေသအသီးသီးကနေမန္တလေးကိုလာကြသူတွေမဖြစ်မနေစားကြတဲ့အထိမန္တလေးမုံတီနာမည်ကြီးလာတာကတော့တိတ်မကြသေးဘူးလို့မုံတီဆိုင်ပိုင်ရှင်တွေကပြောကြပါတယ
်အခုနောက်ပိုင်းဟုတ်တယ်မန္တလေးကမုံတီကတော်တော်ကိုလေနာမည်ကြီးလာတာမုံအန်တီဆိုင်ဒီဇိုင်းနဲ့မဟုတ်ပါဘူးမုံတီဆိုင်နဲ့လည်းအများကြီးရှိရတယ်အခုနောက်ပိုင်းမန္တလေးရောက်ရင်အဲ့လိုပါမုံတီဆိုပြီးတော့အဲ့လိုနာမည်ကြီးလာစရောင်းကတလားမဟုတ်ခုကြမှာအာပေါ့အဲ့လိုနော်နာမည်ရလာမန္တလေးရောက်တယ်ဆိုရင်ဒီကိုမုံဒီစားမှာတို့ဘာလို့ဖြစ်လာကြလဲ
မန္တလေးမုံဒီစားမယ်ဆိုရင်နန်းကြီးနန်းလက်နန်းပြားနန်းသေးဆိုပြီးမုံဘက်၄မျိုးတွေကကြိုက်ရမုံဘက်ကိုရွေးချယ်စားတုံးနိုင်တာပါအဲ့ဒီတွေကမှလက်တန်းအရွယ်ပမာဏမုံဒီဘက်မျိုးနဲ့လှုပ်ထားတဲ့မန္တလေးနန်းကြီးတုပ်ကတော့မန္တလေးမှာပဲတီးကြရနိုင်တာမို့မန္တလေးရောက်မှပဲတကူးတကောက်ကိုစားကြပါတယ
်အန်ဒီကဒါလေးကမုံဒီထဲတာနော်အစားပလာဟိုဘက်မှာဒါလေးကတူရနန်းနံမင်းလေးပါနော်တူရနန်းနံမင်းလေးဒါပဲမုံသမီးနော်ဒါပဲမုံအန်ဒီကဒါစီချက်ဝါနော်အဲ့ဒါစီချက်ဝါဒါငါပြည့်ရီအန်ဒီကဟင်းကြတော့ဒီဟာငါဖယ်လို့ဒါလေးကတော့ကြက်သားပေါ့နော်ကြက်သားပေါ့ကြက်သားဒါစီအနီပေါ့အနီအဲ့ဒါပဲအန်ဒီကဒါလေးကမုံချွတ်ကျော်အဲ့အချုံမုံလေးကတော့နည်းနည်းတော့ပါတယ်ဒီလိုလေးပဲအချုံမုံလေးကလူလေးပဲဒါအန်ဒီကတပွဲကို1500အဲ့လိုလေးပြင်ပေးပါတယ
်မန္တလေးမုံတီစစ်စစ်အရသာခန်းစားနိုင်ဖို့အတွက်တော့မုံတီတုတ်ရမှာထည့်ရတဲ့ပဲမုံကအဓိကကြပါတယ်ဒါအပြင်ဓာတုပေဒါပစ္စည်းလုံးဝမပါဘဲသဘာဝနည်းနဲ့လှုပ်ထားတဲ့မုံဘတ်မျိုးကိုရွေးချယ်အသုံးပြုဖို့အရေးကြီးတယ်လို့နှစ်ပေါင်း30လောက်မန္တလေးမုံတီရောင်းလာတဲ့ဒေါ်တော်ကပြောပြပါတယ
်မုံတီရလေခွေးနေတဲ့မုံတီကိုမသုံးပါဘူးကျွန်မသဘာဝဆန်တိုင်းလာတဲ့အောင်သုံးတာဆန်ကောင်းရင်မုံတိဘကကောင်းပါပဲဆန်ညံ့ရင်မုံတိဘညံ့ရမယ်အဲ့ကကြောင့်အမြင်အာလီတာပြောရမှာဖြစ်တချို့ပရိသတ်ကဖွေးတာလေးကိုကြိုက်တယ်ဖွေးတာဖွေးတဲ့မုံတိကလှတာပဲတခုကစားလိုက်ရင်ပါဇက်ထဲချခတ်သက်ခတ်သက်ကျမရဲ့အရက်အစာပလာနောက်ကလိုက်လို့မမိနိုင်ကျမတို့ဒါသဘာဝမုံတိကတော့အစာလေးနဲ့ကိုဟာလေးနဲ့ကိုထည့်လိုက်ရင်အန်ကျဖြစ်သွားတာပေါ့လေအဲ့လိုပါပဲ
မုံတီဘက်ကိုပဲမုံကောင်းကောင်းအပြင်စီနီစီဝါရုနဲ့တွဲဖက်စားသုံးရတဲ့မန္တလေးမုံတီစစ်စစ်အရာသာကိုမန္တလေးကမုံတီဆိုင်တွေမှာပဲရနိုင်တာမို့တခြားမြို့တွေသွားရင်တော့မန္တလေးမုံတီတိတ်မစားဖြစ်ဘူးလို့ပြောလာသူကမန္တလေးမြို့ကန်ကိုအောင်နိုင်ပါအ
များကြီးกว่าပဲတခြားမြို့မှာနန်းကြီးတုတ်ကကျွန်တော်တို့ဘယ်ပဲရောက်ရန်ကုန်ရောက်လဲနန်းကြီးတုတ်မစားဖြစ်ပါဘူးစားတဲ့ခါကျရင်လည်းတို့ရတာမျိုးမတွေ့ဘူးအဓိကတော့ခဏပြောပဲမုံနဲ့ပဲမုံရဲ့စီရဲ့ပေါ့ဗျာပဲမုံရဲ့စီရဲ့အဓိကပါလေ။နန်းကြီးတုံးနဲ့မန္တလေးနဲ့အခွဲလို့မရပါဘူး။မန္တလေးရောက်လို့ဆိုရင်ဥပိန္ဒရာတို့ဘုရားကြီးတို့သွားဆိုပဲနန်းကြီးတုံးကလည်းမစားမဖြစ်တဲ့အစားစာနဲ့မှပါပြီးသားပါသူက။သူရဲ့ရိုးရအစားစာပါမန္တလေးရဲ့
။မန္တလေးရဲ့ထောင်းဒီအစားစာတစ်ခုလို့တင်စားကြတဲ့မန္တလေးမုံဒီကိုအခုနောက်ပိုင်းမြမပြည်အနေနဲ့ရက်ရက်ကယဉ်ကျေးမှုဒလေးတွေပေါင်းစုံနဲ့ရန်ကုန်မှာရနိုင်ပေမဲ့မန္တလေးမုံဒီအရသာစစ်စစ်ကိုတော့မမိဘူးလို့မုံဒီကြိုက်သူတွေကဆိုကြပါတယ်။ဒါကြောင့်လေဒေသအသီးသီးကမန္တလေးမုံတီကောင်ကြိုက်သူတွေအတွက်တော့မန္တလေးမြို့ရဲ့အထင်ကြီးရအစားစားမန္တလေးမုံတီဟာစွဲဆောင်မှုတစ်ခုအဖြစ်ဆက်ရှိနေဦးမှာပဲဖြစ်ပါတယ
်။မန္တလေးမုံတီကောင်ကိုတင်ဆက်ထားတဲ့မမြင်ခိုင်ရဲ့မြန်မာတခွင်စီစဉ်ကိုနားဆင်ကြတာဖြစ်ပါတယ်။ VOA ကလည်းစနေနေ့ညပိုင်းစီစဉ်ကိုဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။မကြခင်မှာတင်ဆက်ပေးမယ့်ဒုတိယပိုင်းစီစဉ်မှာတော့ NLD ရတာအစိုးရတက်လာပြီးတော့တနစ်တာအချင်းအတွင်းကနိုင်ငံစီးပွားရေးလူမှုရေးစရတွေကိုဆွေးနွေးထားတဲ့တိုက်ရိုက်လေးလိုက်စီစဉ်ကိုနားဆင်ကြဖို့ရှိပါတယ်။ VOA ကလည်းခုလိုထုတ်လွှင့်ပေးနေတဲ့ Radio စီစဉ်နဲ့ပါဝင်ရုပ်မြင်သံကြားစီစဉ်တွေကို VOA ရဲ့ Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါတော်တာရှင်များရှင်2019ခုနှစ်မတ်လ25ရက်စနေနေ့ညပိုင်းအတွက် VOA မြန်မာပိုင်းစီစဉ်ထုတ်လွှင့်ချက်တွေကိုတော်တာရှင်တွေနားဆင်နေကြရတာဖြစ်ပါတယ်အခုဆက်ပြီးတော့ညစင်တိုင်းအထိလိုင်းဒိုမီတာ24 25 32နဲ့51အပြင်လက်လက်မီတာ190တို့ကနေထုတ်လွှင့်ပေးမယ့်စီစဉ်နေ့တွေမှာစနေနေ့ညထိုင်းလေးလိုင်းစီစဉ်ကိုနားဆင်ကြမှာပါစီစဉ်ထုတ်လို့ရမှုကိုရနိုင်နဲ့ကိုအောင်လွင်ဦးတို့တင်ဆက်ထားတဲ့ထိုင်းလေးလိုင်းစီစဉ်ကိုနားဆင်ကြအောင်ပါရှင
်ရရှိမြတ်မြတ်မြို့သားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရရဲ့တက်တန်းဟာအခုဆိုရင်ဒီနှစ်ပြည့်တော်မှာပါရသားအစိုးရရဲ့ဒီနှစ်တာတက်တန်းအတွင်းမှာနိုင်ငံရေးစီးပွားရေးလူမှုရေးအတက်ကျဘာတွေရှိခဲ့တယ်လဲရှေ့မှာရောဘာတွေမျှော်လင့်နိုင်မလဲဆိုတာကိုကျွန်တော်တို့ဆွေးနွေးဖို့စီစဉ်ထားပါတယ်။အရင်ဆုံးတော့ကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုပင်တိုင်ဆွေးနွေးပုဂ္ဂိုလ်တွေလည်းရောက်နေကြပါပြီ။ဟိုနောက်တစ်ခုကကျွန်တော်တို့ဆွေးနွေးပွဲအတွက်ကို Facebook တွေ email တွေနဲ့ပို့ပို့ထားတဲ့စာရိုက်တွေတော်တော်များရှိပါတယ်ဒီထက်က Facebook ပေါ်ကပြပို့ထားတဲ့စာတချို့တော့အရင်ဆုံးကောင်းတော့ဖော်ပြပေးကြပါတယ်တခုကတော့ကျွန်တော်တို့ CEO ပို့ထားတာကတော့ကိုအောင်နိုင်စိုးဆိုတဲ့အကောင့်မှာသူကတော့အတက်ကြရတော့ရှိပါတယ်တဲ့တီးတလောက်ကတော့စားတောက်ကုန်ဈေးနှုန်းတွေတက်ပြီးအောက်ခြေလူတန်းစားတွေဒုက္ခပိုများလာတယ်ရွှေဈေးတွေတက်ပြီးရွှေဝတ်ရကနေကျေးဘက်ကိုပြောရမလို့ဖြစ်လာတယ်နေထိုင်မှုဈေးတွေကြီးလာတယ်မှုခင်းတွေများလာတယ်အခွန်တွေတိုးလာတယ်လူစိုးတခုတွေပေါ်လာတယ်သာသနာမင်းမိန်လာတယ်ကဲဘဲခွက်ကိုအကောင့်ပြောရမှန်းတော့မသိတော့ပါဘူးဆိုပြီးတော့သူကရေးထားပါတယ်နောက်တူကတော့ကျွန်တော်တို့ email နဲ့ပေးပို့ထားတာပါဒေါက်တာကျော်ရှင်ဆိုတဲ့အကောင့်ပိုင်ရှင်မှာသူကတော့ကြွေးကြော်တဲ့အရန်မြင့်မျော်လင့်ချက်ပို၍မြင့်ရေဝူရလက်တွေခန်းစားချက်မသိတာသေးပြည်သူပိုင်ကဏ္ဍကြိုးစားမှုမြင်ရသည်ပုဂ္ဂလိကကဏ္ဍလူတိုင်းလက်လန်းမမီသေးစီဝိုင်းနေကွေညဆက်ကုံတွေကိုအားထားတရားမဝင်ရောင်းဝယ်နေရအနှိမ်ခံနေရဈေးကွက်ပြောင်းသူများပြုသည်မြတ်နူရလူမှုလုံခြုံရေးပျောက်ဆုံးလူသတ်မှုဘလက်ကာယပြုမှုနဲ့အမှုချမ်းစီးမှုတွေတိုးတက်မြမရင်ချင်းမှုနှိမ့်ချမွေးစေဝဒူးနဲ့တင်နဲ့ဖန်စီရမိကုံစင်းလုံးလိုက်လို့မမီအချင်းကလူရန်စားနဲ့ပင်စင်စားတွေမခံတာပို့ဆောင်ရေးတိုးတက်တဲ့စိုက်ကဲကြောင့်တရားသူတနည်းမှာတိန့်ကနန်းနီပါရှိစေကုစီမြင့်တဲ့စေယုံကလေးနေမှာအကျိုးပဲဒဏ်ရာရသူတွေနဲ့ပြင်းနေနေတဲ့အ мян ပြင်ပေးဖို့လိုပါတယ်ဆိုပြီးသူကရေးပါတယ်ဒါတော့ကျွန်တော်တို့ပေးပို့ထားတဲ့စာတချို့ပါဆိုတော့ဒီလိုပေါ့လေဟိုတချို့ကလည်းကောင်းသည်ဆိုးသည်အဲ့လိုသောရမြင်နေရတော့အမျိုးမျိုးကျွန်တော်တို့ရေးပို့တာရှိပါတယ်အခုတော့ပင်တိုင်ဆွေးနွေးမဲ့ပုံကူရဲ့ရေဝေရအမြင်တချို့ကိုကျွန်တော်ကြားချင်ပါသေးတယ်ဆိုတော့ဒီတမဆုံးတူရတော့ဒီမြန်မာနိုင်ငံမှာဒီမဟာဗျူဟာနဲ့မူဝါဒလေးလာရေးအဖွဲ့မြန်မာနိုင်ငံကဥအောင်သူငယ်မှာဆိုတော့ဥအောင်သူငယ်ရဲ့အမြင်ကိုလည်းကျွန်တော်ရေဝေရကြားချင်ပါတယ်ဒီ NLD အစိုးရတနည်းတာဆောင်ရွက်ခဲ့တဲ့များတွေမှာရေဝေရပြောမယ်ဆိုရင်ကောင်းသလားညံ့သလားမစိုးလို့ပြောရမလားဘလို့အကဲဖြတ်နိုင်မလဲဥအောင်သူငယ်
ဟုတ်ကဲ့ဟိုကျွန်တော်တို့သူ့ရဲ့အစိုးရရဲ့စွမ်းဆောင်မှုကိုပြောရရင်တော့တော်တော်လေးအားမရစရာအခြေအနေရှိပါတယ်ဆိုတော့အထူးသဖြင့်တော့ဟိုပြည်သူတွေရဲ့စားဝတ်နေရေးကိစ္စတွေကိုကျွန်တော်တို့ဟိုတေချာမဆောင်ရွက်ပေးနိုင်ဘူးအထူးသဖြင့်ခုနပြောခဲ့တဲ့အတိုင်းပဲကုန်စည်နှုန်းတွေပြည့်တက်လာတယ်ဟိုကျွန်တော်တို့စီးပွားရေးအခြေအနေအလားအလာမကောင်းဘူးဆိုတော့ဒါတွေရှိလို့ပဲတစ်ဖက်မှာလည်းဒီကျွန်တော်တို့ပြည်သူတဦးချင်းရဲ့ဘဝဟိုလုံခြုံရေးနဲ့ပတ်သက်လို့ပြောမယ်ဆိုလို့ရှိရင်လည်းခုနပြောခဲ့တဲ့အတိုင်းပါပဲဒုစရိုက်မှုတွေများလာတယ်ရာဇဝတ်မှုတွေထူပြောလာတယ်သဘောတည်းဒီအခြေအနေတွေကတော့အမှန်ပဲဖြစ်ပါတယ်ဆိုတော့နောက်တစ်ခုကဟိုပြည်တွင်းငင်းညာရေးအတွက်ကိုအစိုးရကအားလုံး consult လုပ်နေတယ်ပြောပြမယ်လေဟိုကျွန်တော်တို့တိုက်ပွဲတွေဆက်ဖြစ်နေကြတော့အားလုံးသိပါပဲဆိုတော့အဲ့တော့ဒီအနေထားမှာဘယ်လိုချက်လက်တွေအကောင်းမလဲပေါ့နော်ဟိုကျွန်တော်တို့တော်တော်ရှာရတော့ခက်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဒီမြန်မာပြည်တုံးသက်တဲ့ဒေါက်တာရံမျိုးသိန်းလဲကျွန်တော်တို့ပင်နယ်ဆွေးနွေးဖို့ရောက်နေပါတယ်ဒေါက်တာရံမျိုးသိန်းအမြင်ရောခင်ဗျာကျွန်တော်တို့ဒီ NLD ရဲ့တနစ်တာအတွင်းမှာရေဝူရတုံးသက်မယ်ဆိုလို့ရှိရင်ဘယ်လိုတုံးသက်နိုင်မလဲ
အဲကျွန်တော်မြင်တော့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရဟာပေါ့လေကျွန်တော်တို့နှစ်ပေါင်း90ကျော်လောက်ပေါ့လေဒီအာဏာရှင်စနစ်အခြေခံခိုင်နဲ့ဖြစ်လာတဲ့ရန်တရားကြီးကိုတော့ဆက်ပြီးတော့ဟိုပြုပြင်ဖို့အတွက်ပေါ့လေဒါလွန်ခဲ့တဲ့နှစ်မှာဆက်ပြီးတော့ခြေလှမ်းဆခဲ့တယ်လို့ရေဘူးရတုံ့တက်လို့ရပါတယ်ဗျဒါပေမဲ့အဲ့ဒီလိုခြေလှမ်းဆခဲ့တဲ့နေရာမှာဆက်ပြီးတော့ခြေလှမ်းကလေးကကျွန်တော်အမြင်အားဖြင့်တော့အားနည်းချက်တွေလိုအပ်ချက်တွေအတော်လေးကိုရှိခဲ့တယ်လို့ပ ပြောချင်ပါတယ်အဲအထူးသဖြင့်ပြောရလို့ရှိရင်ပေါ့လေကျွန်တော်တို့အစိုးရရဲ့ဝင်ကြီးအဖွဲ့စည်းတဲ့နေရာမှာကိုစပြီးတော့ဒီပြောစရာဆိုစရာတွေပြောတယ်ဆိုတာနေအတော်ဟိုညံနေတာကိုတွေ့ရပါတယ်အဲ့ဒီလိုအခြေအနေမျိုးမှာကျွန်တော်အမြင်အားဖြင့်ပေါ့လေအဲလက်ရှိတကယ်အာဏာရှင်စနစ်ကနေကျွန်တော်တို့ဒီမိုကရေစီစနစ်ကိုဆက်ကူးမကူးကာလမှာတကယ်အားဖြင့်တော့အတိုင်းအတာတစ်ခုထိအားကောင်းတဲ့အစိုးရတည်းရဖြစ်မယ်ဆိုရင်တိုင်းပြည်နဲ့ပြည်သူလူထုအတွက်တကယ်အကျိုးပြုနိုင်မယ်လို့ကျွန်တော်ကမြင်ပါတယ်။အဲနောက်တစ်ချက်ကအဲ့ဒီအစိုးရဟာနော်ကျွန်တော်တို့တိုင်းပြည်ရဲ့နော်ပြဿနာကြီးတစ်ခုဖြစ်တဲ့ဒီအရက်ဖက်စစ်ဖက်ဆက်ဆံရေးကိစ္စကိုလည်းပဲခီးခီးရောက်ရောက်နဲ့ဟိုထိမ့်ထိမ့်ညှိညှိဆောင်ရွက်နိုင်တဲ့အစိုးရမျိုးဖြစ်ဖို့လိုအပ်တယ်လို့မြင်ပါတယ်။အဲနောက်တစ်ဖက်ကလည်းဒီငင်းငင်းရေးနဲ့ပတ်သက်ပြီးတော့လည်းပဲဟိုတက်မတော်နဲ့ကိုတိုင်းသားလက်နက်ကိုင်အဖွဲ့စည်းတွေနဲ့ရောအထီးရောက်ရောက်ပေါ့လေနှိမ့်နှိုင်းဥဆောင်မှုပေးနိုင်တဲ့အစိုးရအဖွဲ့မျိုးဖြစ်ဖို့လိုအပ်တယ်လို့မြင်ပါတယ်။နောက်စီးပွားရေးဘိုင်းမှာလည်းပဲခုနပြောတဲ့ကျွန်တော်တို့ဒေသတွင်းနိုင်ငံတွေနဲ့နှိုင်းယှဉ်ရင်ပေါ့လေကျွန်တော်တို့နိုင်ငံမှာနော်နိုင်ငံခြားရင်းနှီးမြှုပ်နှံသူတွေလာပြီးတော့ရင်းနှီးမြှုပ်နှံနိုင်အောင်ဆွဲဆောင်နိုင်တဲ့မလုံးပေးနိုင်တဲ့ပတ်ဝန်းကျင်မျိုးကိုအထူးထောင်နိုင်တဲ့အစိုးရမျိုးဖြစ်ဖို့လိုအပ်ပါတယ်။အဲ့လိုလိုအပ်ချက်တွေဘက်ကနေကြည့်မယ်ဆိုရင်တော့လက်ရှိအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရဟာအောင်မမရသေးဘူးเนาะဆံမှုပွဲရှုံးနိုင်နေစေဖြစ်တယ်အဲ့ဒီရှုံးနိုင်နေမှုကိုလာမဲ့၄နှစ်အတွင်းမှာအကောင်းဆုံးပြင်ဆင်ပြီးတော့เนาะအထူးရောက်ဆုံးဆောင်ရွက်ဖို့လိုအပ်နေသေးတယ်လို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ
်ဟုတ်ကဲ့တကယ်တော့ဒီအစိုးရတရက်ဖြစ်နေအသက်ဆက်ဆက်တက်လာတဲ့အချိန်မျိုးဟာဟိုတာမန်အားဖြင့်ကတော့ကိုလို့ချင်းကန်ကျင်တဲ့မူဝါဒတွေကိုတွန်းလှုံနိုင်တဲ့ဒီအင်ပြေအပြည့်အခြေမျိုးဖြစ်တတ်ပါတယ်အထူးသဖြင့် NLD ပါတီဆိုလို့ရှိရင်လေဒီလူလူကတခဲနဲ့ထောက်ခံမှုနဲ့တက်လာတာဆိုတော့တကယ်ဆိုရင်တော့လှုပ်ချင်တဲ့မူဝါဒတွေကိုတွန်းလှုပ်တာမျိုးဟိုဖြစ်ရမှာပါဒါပေမဲ့ဒီလိုအခြေအနေမျိုးမတွေ့ရတာဘာကြောင့်လို့ပြောနိုင်လဲဟိုဥပမာသူရင်ခင်ဗျာโอเคဥပမာသူရင်ကြားလာမသိโอเค
ဟိုချုပ်ကင်မှုစိတ်များပါတယ်ခင်ဗျာဆိုတော့နောက်တစ်ခုကကျတော့ဒီဟိုကျောင်းဆန်းစုကြည်အနေနဲ့လည်းပေါ့နော်ကျန်တဲ့အင်အားစုကြီးနောက်တစ်ခုကကျတော့သူ့ရဲ့ပါတီကို၌ကိုဟိုတော်တော်လေးမယုံမကြည်ပဲနဲ့ဟိုတံပေရထားတဲ့ပုံစံမျိုးရှိပါတယ်။ဒါကြောင့်မလို့တချို့တာဝန်တွေကိုဒီတခြားဟိုအရေးရှင်းရှိတဲ့လူတွေကိုခွဲဝေပေးတာမျိုးမလုပ်ပဲနဲ့သူကိုယ်တိုင်ဝန်ကြီးဌာနဟို၃ခုလောက်ခြင်ထားတယ်။နောက်တစ်ခါကျတော့အရေးပါတဲ့ဒီကော်မတီပိုဇီရှင်တွေကတော်တော်များများမှလည်းဟိုခြင်ထားတဲ့သဘောရှိပါတယ်။ဆိုတော့အဲ့တော့ဒီအနေထားမှာပဲဟိုမလုပ်နိုင်မခြင်နိုင်ဖြစ်လာရတဲ့အနေထားမျိုးတွေရှိပါတယ်။ဆိုတော့နောက်တစ်ခါကျတော့ဒီအစိုးရဒီဖွဲ့စည်းရေးကိစ္စအပြင်ကိုကျန်တဲ့အရေးပါတဲ့ institution တွေဖြစ်တဲ့ကျွန်တော်တို့လူခွင့်ရေးကော်မရှင်တို့နောက်တစ်ခါဒီအချင်းဖြတ်ချစားမှုတိုက်ခိုက်ရေးကော်မရှင်ပေါ့ဆိုတော့ဒီလိုကိစ္စတွေမှာလည်းဟိုလုံလောက်တဲ့လူအင်အားဖြည့်တာမျိုးတွေအခုချိန်ထိမတွေ့ရသေးဘူးခင်ဗျဆိုတော့အဲ့လိုအနေထားမှာအခုသွားနေတဲ့ပုံစံကတော့တယောက်တည်းဆုံးဖြတ်တယောက်တည်းသွားစသဖြင့်ဒီလိုပုံစံမျိုးဖြစ်တဲ့အခါကျတော့လက်ဟာမှုတွေဖြစ်လာတာလည်းဒါဟိုသဘာဝကျတယ်လို့တော့ကျွန်တော်ထင်ပါတယ်
โอเคဟုတ်ပါတယ်ဒီ NLD အစိုးရလက်ထက်မှာဟိုပြည်တွင်းငင်းငယ်အတွက်ဆိုပြီးဒေါ်ဆန်းစုကြည်ဦးဆောင်ပြီး27ပင်လုံးညီလာခံကျင်းပတယ်တိုင်းနယ်နဲ့ကင်ဖွဲ့တွေအားလုံးလိုလိုပါလာတဲ့အတွက်မျောလင်းချက်တွေလည်းပေါ်လာတယ်ဒါပေမဲ့နောက်ပိုင်းမှာတိုက်ပွဲတွေဖြစ်တဲ့ဆွေးနွေးမှုတွေကလည်းတန့်နေတယ်တခါတီစီးပွားရေးမှာဆိုရင်လည်းအမေရိကန်ကတန်ခတ်တာတွေပြန်ရုပ်တာလို့လို့ဟိုအကောင်းမျောလင်းနိုင်စရာလေးတွေပေါ်လာတယ်ဒါပေမဲ့နောက်ပိုင်းမှာဒေါ်လာဈေးတက်တာလို့ဟိုကုန်စင်းလုံးကြီးရာလို့စသဖြင့်ပေါ့လေအဲ့လိုပြဿနာတွေရှိတယ်နောက်တခါဒီလူခွေရေးကိစ္စနဲ့ပတ်သက်လို့ရှိရင်လည်းမနေ့တုန်းကဒီကုလသမဂ္ဂထရီညီလာခံမှာဟိုမြန်မာနိုင်ငံနဲ့ပတ်သက်လို့ထူးထူးခြားခြားဆုံးဖြတ်ချက်မချအောင်ဆိုပြီးတော့ဖြစ်တယ်ဒါပေမဲ့အခုကြာတော့ဒီရခိုင်ကိစ္စတို့ဘာလို့စသဖြင့်တန်းသားဒေသကြီးရဲ့ပြဿနာတွေနဲ့ပတ်သက်လို့ဒီလူခွေရေးကိစ္စကြီးချေချေလောင်ပြောလာတယ်ဟိုမနေ့တုန်းကပဲဒီလူခွေရေးကောင်စီကလည်းပဲဒီမြန်မာနိုင်ငံကိုအချက်လက်စုံစမ်းရေးကော်မရှင်လွှတ်မယ်ဆိုတဲ့ကိစ္စမျိုးဒီနိုင်ငံတကာဆက်ဆံရေးမှာပါဒီလိုအခင်းချင်းတွေပြောင်းလာတယ်ဆိုတော့ဒီတနစ်သားအစိုးရရဲ့တက်တန်းအတွင်းမှာအစိုးရဒီရှိန်ဝါဩဇာဟိုကြလာရလို့ဆိုနေလားဒေါက်တာရံမျိုးသိမ့်အမြင်ပြောပါအောင်ခင်ဗျအ
ဲကျွန်တော်အမြင်ကတော့ပေါ့လေအဲကျွန်တော်တို့လည်းပဲတဘောတစ်နှစ်တစ်ပတ်ရှိရဲ့เนาะရပ်သားအစိုးရတိကျက်ကိုကျွန်တော်တို့ကအားကောင်းစေခြင်းအဲ့ဒီလိုအားကောင်းစေခြင်းတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ကအားနည်းချက်တွေလိုအပ်ချက်တွေကိုကျွန်တော်တို့နီးလမ်းမောင်းဆောင်နေပေါ့လေကျွန်တော်တို့ပြောနေတယ်ဝေဖန်နေတယ်သုံးသပ်နေတယ်အဲဒါပေမဲ့အဲကျွန်တော်အမြင်အားဖြင့်ပြောရင်အစိုးရတိကျက်ရဲ့เนาะပထမဆုံးနှစ်မှာเนาะအစိုးရအနေနဲ့အားတော့ခွန်ဆိုင်လုပ်ဖို့လိုအပ်တယ်လို့ကျွန်တော်ကမြင်တယ်။တော့အခြေခံကောင်းတွေကိုစနစ်တကျတည်ဆောက်နိုင်ဖို့လိုအပ်တယ်လို့မြင်တယ်။အဲဒုတိယနဲ့တတိယနဲ့သတို့ကနေပြင်ဆင်မှတ်နေတယ်မှာပြည်သူလူထုရဲ့ထောက်ခံမှုနဲ့စိတ်ဝင်စားမှုကတစ်ဖြည်းဖြည်းရောကျလာနိုင်တဲ့အနေအထားရှိတဲ့အခါကျတော့ပြည်သူလူထုရဲ့ထောက်ခံမှုနဲ့စိတ်ဝင်စားမှုအမြင့်မားဆုံးဖြစ်တဲ့ကာလမှာတော့ဟိုဆောင်ရွက်ခဲ့ဖို့ကောင်းတယ်။ဒါပေမဲ့ရ Let's say cinema, Janomi Ake, no, Tanet, she body, Tanet, Bittenet from your Kerari, no, O Arahanabo, Jora Yamama Kosha Havane, no, Tilly Yo Yo, Maman Kangan, Pian Tonga Hulu, Adelu, Vene, Elo Tonga Vido, Lame, Vinema, no, a Gonzo, a Pinyo, a Pinyo, from your Nile, who gives in the Janomi in it. Now, anyway, you did a check out Halle's law. คนละความรู้นี้ซื้อร้อยเท่ามาเลยป่าเลยเอ้ยจันทร์รู้ว่าบางทีนี่เลยสุดโอ้ที่แกเรียนสูงยาวไปเลยมาเวจีจีน้องป้าดีเท่ามาเวจีจีน้องรู้ตัวเท่ามาเวจีจีไอ้ป้าตัวนี้อะไรสุดโอ้ไอ้เจ้าเนี่ยซื้อเนี่ยอะไรรู้ไม่ตัวยาวเช่นนี้ไอ้สุดโอ้ที่แม่ก็บอกว่าโอ้ไอ้ของเราโน้ตเนี่ยอารมณ์แม่เนี่ยอารมณ์กองเนี่ยสุดเนี่ยจันทร์รู้ว่าโอ้อาณาเชื่อสนิทกูเนาะ มาเป็นมาตาบอดเลยเพราะว่าเดียวโอ้ปงพอบินเลยปงสามยุคเช้าเราสู้ยังเสียชีวิตอันนี้ข้าจะรู้ทำไมเรื่องนี้เป็นมาสู้ยังพอเรื่องมาเป็นที่ปาดีเรื่องมาเป็นที่ปาดีกองตรงนี้เนี่ยปัตตาลูกเป็นที่สู้ยังที่แกเรื่องเนี่ยปัตตาลูกเป็นที่รู้ว่าที่อันนี้จะดูแค่นี้แท้ๆว่าที่เรื่องยาวไปมันต้องได้ดูแค่นี้ฟังยังไงบุรุษรู้ว่าเดี๋ยวมีมาโอเคเจสุว่าแล้วกูที่โอ้โหทรายมีอยู่ที่รู้ว่าจะมาที่ยาวจะนั่นรู้เฟซบุ๊กอะ ก็พิจารณาที่เอาการกุมยาสุดก็เอาไปตัวเราตัวเต็มมือนี่เลยแล้วตัวเราเนี่ยอาญาสิ่งเรามาเข้าเดือดสิวายตัวเต็มอาอุจจาระเราเต็มเลยสิวายเข้าเลยเจ้าหน้าที่เข้าเลยมาเลยไม่สู้เว้ยอาโกลเนี่ยพี่เราสู้วันนี้กูไปส่งเพื่อเจ้าหน้าที่เยี่ยมเว้ยเราเต็มเลยสิโรสุดที่ตัวเราอย่างยามยุติทักพี่อะไรเช็คก็กูวันนี้ทักพี่อะไรเช็คดีเนี่ยเลยโอ้เจ้าหน้าที่เราเต็มมาเลยนอกจากเจ้าหน้าที่โอ้ที่มีเนี่ยพี่ปุ๊บทาร์สารสารเลย ไม่ทันเสร็จพับยาปีบังก็มีโอเคว่าเช่นที่ตุยทาร์รอที่ตาทิ้งชาเลยเปียงเลยมือเต็มตัวยาบุเช่นที่ชกกับปูปีรองสุราดีเลยลูกสุนัยเบมเลยที่ก็ยิ่งจีเลยปีนี้เนี่ยจะมาเยี่ยมลูกนี่เลยเปียงเลยรึกันน้องเนี่ยเหน่งเงี้ยจะมาตีลานให้มาวะสุดท้ายแต่ละปีก็เลยก็เสียมาเรียนยาจีโอนั่งเงี้ยจะปูรามยูริฮะเนี่ยโตจะมากังจูริกูปีตุยตัวยามาวะเสียงเนี่ยมาเสียแต่ตัวเต็มเสียงปีรอข้ามเมกุตาเป็นนี่ละรึกันเลยอายาเสียบะสิวายมารอมาส่วนน
ါဘူးစီးပွားရေးသမားတွေကိုသူတို့ကိုကြိုးလောက်ခိုင်းတော့စီးပွားရေးသမားတွေကသူတို့ကိုအသုံးချပြီးပေါင်းစားကြပြီးတော့ကမ္ဘာအဆင့်မီဈေးဝယ်စင်တာတွေဟိုတယ်တွေနဲ့ဖြစ်နေတာစီးရင်သားတွေကတော့စီးရင်တွေနှက်ပြေးရဲနှက်နေတာပဲအခုအစိုးရတက်ကစီးပွားရေးသမားတွေကိုအသုံးချပြီးပြည်သူအများအကောင်ကျိုးကိုလောက်ခိုင်းရမှာအစိုးရကမဖိတ်ခေါ်ရလားစီးပွားရေးသမားတွေကမကူညီကြနာလားဘာပဲဖြစ်ဖြစ်ကျမတို့ရဲ့အစိုးရအဖွဲ့ကကိုကြိုးစွန့်ပြီးအများအတွက်စနစ်တကျရေရှည်ကောင်းကျိုးမျှော်ပြီးလှုပ်တာမှုမျှော်လင့်ချက်အပြည့်နဲ့အားပေးလက်ပါလို့ဒေါက်ခင်မျိုးစွေကရည်ထားပါ
ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်တို့ဒီကျွန်တော်တို့ပါဝင်ဆွေးနွေးဖို့ကိုယ်တိုင်ပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းရှိနေပါတယ်ဒီထက်အရင်ဆုံးကတော့ကျွန်တော်တို့ဟိုပြည်မျိုးကကိုတင်ထေးဝင်းမှာကိုတင်ထေးဝင်းရဲ့သဘောထားကိုလည်းပဲဆွေးနွေးနိုင်ပါတယ်ခင်ဗျာ
အဲကျွန်တော်သဘောထားတော့ဗျာလက်ရှိအစိုးရစပြီးတော့ကျွန်တော်တို့ပြည်အောင်စုဝင်ကြီးခိုင်းလိုက်တဲ့အချိန်စပြီးမားတယ်လို့ကျွန်တော်တို့မြင်တယ်လေဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ကဟိုလက်သမားကိုတန်လဲပေးပြီးတော့ပယံကိုရေပေါ်ပေးတယ်လို့ဖြစ်နေတယ်ဒေါက်တာတွေကိုဝင်ကြီးကတော့ဓာရီကိုခွဲမယ်စိတ်နဲ့မသိဘူးဗျာနိုင်ငံရေးသမားတကယ်စိတ်ကြပြင်တယ်တိုင်းပြည်ကောင်းစေခြင်းနဲ့သွန်သွန်စွာစိတ်ရှိတဲ့ပရာဟိတသမားတွေကိုနေရာပေးရမှာဒါမှတိုင်းပြည်ရဲ့တိုးတက်နှုန်းမြန်မာဗျာအလုံးလုံးမှာပေါ့လုတ်ချက်စိတ်ရှိတဲ့လူမှာလုံးမှာပေါ့ဗျာကိုယ်တော့မဟုတ်ပဲနဲ့ဒေါက်တာတွေဝင်ကြီးကြီးကတော့အဲ့မှာအစိုးရဘက်ကလည်းကိုယ့်ကားတွေဖြစ်နေတယ်ဘာလို့လဲဆိုတော့အာနာကျင်တဲ့လက်အောင်းနေနဲ့တိုးတဲ့သူကပ္ပါခရိုနီတွေကိုမကျော်ရွားနိုင်မှုဖြစ်နေတယ်ကြာနိုင်ငံရေးစိတ်ကမရှိတော့လေတချို့တော့ဘာမှချက်ကလွတ်တော်ထဲမှာကျတော့လွတ်တော်ကိုယ်စားလှယ်တွေကလည်းပဲဘလို့ဖြစ်နေလဲဆိုတော့ခဏပြောလို့ပဲအဲအာနာကျင်လက်ပါစီတွေနဲ့ပဲသူတို့ကပြန်ပြီးတော့လုံလာတွေကြတယ်ဖြစ်နေတယ်ဆိုကြပါစို့ကြာကျွန်တော်တို့အုပ်ချုပ်ရေးဆိုရင်လက်နက်ကန်အဖွဲ့စည်းမဟုတ်ဘူးမဟုတ်တာနဲ့များကျွန်တော်တို့အစိုးရလက်အောက်ကန်ဖြစ်နေကျွန်တော်တို့အသိပေးလို့ရမယ်ဖွဲ့စည်းပုံအခြေခံဥပဒေရအဲ့လိုဥပဒေတွေအစိုးရတွင်ဆွဲရမယ်အာမသူတို့မလုံနိုင်ဘူးလွတ်တော်ကိုယ်စားလှယ်ကြီးရတယ်ဒါကြောင့်မို့လို့တော်စုနေနဲ့တော့အကုန်ပြင်းစီခြင်းနဲ့ဗျာ
ဟုတ်ကဲ့ကျေးဇူးပါကိုတင်ထေးဝင်းကျွန်တော်တို့နောက်ထပ်ဒီတော်တာရှင်တယောက်ကိုထုံးမြင့်ဆိုတာလည်းကျွန်တော်တို့အီးမေးလ်နဲ့ပေးပို့ထားတာရှိပါတယ်ကိုထုံးမြင့်ရဲ့အီးမေးလ်ကိုကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗျာ
စီဝါရေးကိုကြည့်မယ်ဆိုရင်ရှေးမတိုးနိုင်သေးသလိုမူဝါဒများလည်းရေးရရာပြည်သူများကိုချပြနိုင်ခြင်းမရှိပါစီးပွားရေးကိစ္စများမှာအစိုးရအဖွဲ့အားဦးဆောင်နိုင်ခြင်းမရှိဘဲစီးပွားရေးလုပ်ငန်းရှင်ဟောင်းများရဲ့ဦးဆောင်မှုနောက်ကိုလိုက်နေတယ်လို့သုံးသပ်ရပါတယ်။ပညာရေးပိုင်းကလည်းအရင်လိုပါပဲ။သိတာတဲ့ပြောင်းလဲမှုတော့မတွေ့ရပါဘူး။နေရီသားများနဲ့ကြေးရအစ်စ်နေမှာပြောင်းလဲသွားတယ်လို့ဘာမှသိသိသာသာမရှိပါဘူး။ပြည်သူတွေအရင်လိုပဲမီးမလင်းစေတောက်သုံးရရှာပါစေလမ်းများကြမ်းတမ်းနေသေးပါပဲ။တနစ်သာပြည့်သွားတာအစိုးရဘာတွေလုပ်နေလဲဆိုတာမသိတဲ့ပြည်သူတွေလက်ညှိုးထိုးမလွှဲပါပဲ။
ဥရေစိုးမိုးရေးပိုင်းမှာကြည့်ပြန်တော့လေအရင်ကားထက်တောင်ပြည်သူတွေလုံခြုံမှုမခံစားရတယ်လို့ပါပဲဥပဒေတော့ရှိပါရဲ့ဥပဒေအထက်မှာလူတွေကများနေတော့အစိုးရတက်ကဥပဒေစိုးမိုးရေးဆိုတဲ့ဇကားကိုပြောတော့မပြောရတော့ဘူးဖြစ်နေတယ်ကြောင်းလဲဖို့ဆိုတာအလန်းဝေးနေသေးတယ်ဖွဲ့စည်းပုံပြင်ဆင်ရေးကတော့အစိုးရတက်အနေနဲ့လုံနိုင်ဖို့အလားအလာမရှိပါဘူးမျောလင်းချက်လည်းမထားတော့ပါနိုင်ငံရေးကတော့အဆိုးဆုံးပါပဲဥသိမ်းစိန်အစိုးရလုပ်ခဲ့တဲ့ငင်းငယ်လုပ်ငန်းစဉ်ကိုမထိန်းနိုင်ဘူးဖြစ်နေတယ်ပိုပြီးတိုက်ပွဲတွေဖြစ်လာတဲ့အစိုးရတက်လက်ထက်စစ်ပီးဒုက္ခသည်များကတိမ်းကျော်ရှိလာတယ်တမတော်ကိုထိမ့်ဖို့မပြောနဲ့ပြောတာမပြောရဲရှာပါဘူးတမတော်ဘာလို့လို့နှုတ်ပိတ်နေတယ် NRPC ဖွဲ့ထားတာလဲနိုင်ငံရေးမှာအာဏာဘာမှမရှိတမတော်ကသဘောမတူရင် NRPC လည်းအလကားပါပဲအချုပ်အားဖြင့်အစိုးရအသစ်အနေနဲ့တမတော်ရဲ့မျက်နှာကိုကြည့်ပြီးလှုပ်တာထက်ပြည်သူများရဲ့မျက်နှာကိုကြည့်ပြီးရှေ့ဆက်လှုပ်ဆောင်ပေးစီလိုပါတယ်
။ဟုတ်ကဲ့ဒါတော့ကျွန်တော်တို့ကိုထုံးမြင့်ဆိုပြီးတော့အီးမေးလ်နဲ့ပေးပို့ထားတဲ့စာပါ။ဟိုသူ့ထဲမှာလည်းတစ်ခုထောက်ပြသွားတာတစ်ခုကတော့ဒီဖွဲ့စည်းပုံအခြေခံဥပဒေပြုရင်ပြောင်းလဲရေးနဲ့ပတ်သက်လို့မျောလင့်မထားတော့ပါဘူးဆိုတော့သူကပြောပါတယ်။ဆိုတော့ဟိုဒီ NLD ရဲ့တကယ်တော့ NLD ရဲ့မူဝါဒမှာဖွဲ့စည်းပုံပြင်ရေးကိုအဓိကဆောင်ရွက်မယ်ဆိုပြီးသူပြောထားတာရှိပါတယ်။ဒါပေမဲ့လက်တွေ့မှာဟိုဒါကိုပြောင်းဖို့အတွက်ကိုဟိုပြင်းမြောက်မဖြစ်လာတာဘာကြောင့်များလဲကိုအောင်သူငယ်ရဲ့သဘောထားဆွေးနွေးပြပါအောင်ခင်ဗျာ
ဟုတ်ကဲ့ဟို NLD ကအခုလက်ရှိအာဏာရလာပြီးတဲ့အခါမှာသူတို့ကဒီအမျိုးသားရင်ကြားစစ်ရေးဆိုတဲ့ကိစ္စကိုဟိုလုပ်မယ်လို့ပြောပါတယ်ဆိုတော့အဲ့တော့အမျိုးသားရင်ကြားစစ်ရေးဆိုတဲ့ဟာကလည်းအထူးသဖြင့်တော့တပ်မတော်နဲ့ NLD ကြားတဲ့ရင်ကြားစစ်ရေးလို့ဖြစ်သွားတာ哦ဆိုတော့အဲ့ဒီအနေအထားမှာခုနပြောတဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဘာညာဆိုတဲ့ကိစ္စတွေကနောက်ကိုရောက်သွားတဲ့ပုံရပါတယ်ဆိုတော့အဲ့ဒီအနေအထားမှာအရင်တစ်ချိန်တုန်းကဒီဖွဲ့စည်းပုံပြင်ရေးပြောတဲ့ကိစ္စတွေကပါတီတွင်းမှာရောလွှတ်တော်ထဲမှာရောလွှတ်တော်ထဲကဒီဥပဒေကြမ်းပြုစုတဲ့ကော်မတီဘက်မှာပါဘာမှအခုချိန်ထိပြင်ဆင်တာမရှိဘူးဆိုတော့သတင်းတွေလည်းကျွန်တော်တို့ဖတ်ရပါတယ်ဆိုတော့ဒီလိုအနေအထားဖြစ်သွားတာကကျွန်တော်အမြင်တော့ဒီအစိုးရတစ်ခုလုံးအနေနဲ့ပေါ့နော်ဆိုတော့ကျွန်တော်တို့ strategic direction လို့ခေါ်တဲ့မဟာဗျူဟာမြောက်တဲ့ကျွန်တော်တို့ဘယ်လိုသွားမလဲအစတဖြင့်ဒီလမ်းညွှန်ချက်တွေပျောက်နေလို့ဖြစ်ရတာလို့ကျွန်တော်ထင်ပါတယ်
ဟုတ်ကဲ့ဒေါက်တာရံမျိုးသိအမြင်ရောခင်ဗျအခုတကယ်ဟို NLD ကပေါ်လေဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုအဓိကဦးစားပေးလုပ်မယ်ဆိုပြီးသူကြေညာလဲပေးထားပါတယ်ဒါပေမဲ့ဒီတစ်နှစ်အတွင်းမှာတော့ဟိုဒါနဲ့ပတ်သက်လို့တိုက်ရိုက်တော့လုပ်တာမမြင်ရတာဘာကြောင့်များလဲခင်ဗျအ
ဲကျွန်တော်မြင်တာတော့ဟိုအချင်းချင်းတရားလုံးပေါ်မှာပေါ့လေဒီမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရအနေနဲ့နော်စနစ်တကျတုံ့တက်ပြီးတော့ဆန်စစ်ပေးအပိုင်းမှာအားနည်းချက်တွေရှိနေတယ်လို့မြင်ပါတယ်။နောက်တရင်အချက်လက်တွေကိုစုဆောင်းပြီးတော့ဆုံးဖြတ်ဆောင်ရွက်တဲ့အပိုင်းမှာလည်းအားနည်းချက်တွေရှိနေတယ်လို့မြင်ပါတယ်။အဲ့တော့ခွဲစည်းပုံအခြေခံဥပဒေအကြမ်းတင်းနဲ့ပတ်သက်လို့ရှိရင်ကျွန်တော်မြင်အားဖြင့်ဒါရွေးကောက်ပွဲကတိကဝတ်ခဲမှာပါတဲ့အတွက်ကြောင့်မလို့မဖြစ်မနေနော်ဆောင်ရွက်ဖို့လိုအပ်တယ်လို့မြင်ပါတယ်။ဒါပေမဲ့ကျွန်တော်မြင်တာခွဲစည်းပုံအခြေခံဥပဒေကိုနည်းနည်းများချင်းအချက်ချင်းပြင်ပြရမယ်ပြောင်းပြရမယ်ဆိုတဲ့သဘောမျိုးဆိုလိုတာတော့မဟုတ်ပါဘူး။ဒါပေမဲ့ကျွန်တော်တို့နိုင်ငံရဲ့လက်ရှိအပြောင်းအလဲမှာ2008ဖွဲ့စည်းပုံအခြေခံဥပဒေလက်ရှိဖွဲ့စည်းပုံအခြေခံဥပဒေနဲ့တွားလို့မရဘူးဆိုတော့တော့ဟို message သတင်းစကားကိုတော့ပြည်သူလူထုကြားထဲမှာတော့အာဏာရပါတီရောအစိုးရရောလွတ်တော်ရောအမြဲတမ်းပေးနေဖို့လိုအပ်ပါတယ်။နောက်အဲ့ဒီအချက်အသေးကိုကြော်လွားဖို့စဉ်းစားတဲ့နေရာမှာကျွန်တော်မြင်အားဖြင့်အစိုးရရောလွတ်တော်ရောတက်မတော်ရောတိုင်းမလက်နက်ကိုင်ဖွဲ့စည်းတွေရောနောက်နိုင်ငံရေးပါတီတွေရောနောက်အခြားဖက်အဖွဲ့အစည်းတွေရောအားလုံးပါဝင်ပြီးတော့အရင်နဲ့ဆိုလို့အဖြေရှာပြီးတော့ဆောင်ရွက်ဖို့လိုအပ်တယ်လို့ကျွန်တော်မြင်ပါတယ်။လက်ရှိ NLD အစိုးရမှာအဓိကလိုအပ်နေတယ်လို့ကျွန်တော်မြင်တာနောက်တစ်ခုကတော့အာနိုင်ငံရေးပါတီတွေနဲ့ဟိုထိတွေ့ဆက်ဆံပြီးတော့ပူးပေါင်းလှုပ်ဆောင်မှုအပိုင်းမှာအများကြီးအားနည်းနေတယ်လို့မြင်ပါတယ်။နိုင်ငံရေးပါတီတွေအတန်ကိုနားထောင်ဖို့လိုအပ်ပါတယ်။သူတို့ရဲ့အမြင်တွေသဘောထားတွေကိုတော့ကိုယ်နဲ့တူပြီးဖြစ်စေမတူပြီးဖြစ်စေတော့သူနားထောင်ပြီးတော့ဆန်းစစ်ဆောင်ရွက်နိုင်မှုဒုပတ်တယ်လို့ကျွန်တော်ကတော့အဲ့လိုမြင်ပါတယ်
။ဟုတ်ကဲ့ကျေးဇူးပါခင်ဗျ။ကျွန်တော်တို့ဒီကျွန်တော်တို့အခုတော်တော်ရှင်တွေကဒီ Facebook ကနေပေးထားတဲ့စာတစာကိုလည်းဟိုဖတ်ချင်ပါသေးတယ်
။ဟုတ်ကဲ့ပါရှင်။ကျွန်တော်အမြင်ပြောရရင် NLD တာဝန်ယူဆကတိုင်းပြည်ကိုကြီးညာခဲ့တဲ့ဖွဲ့စည်းပုံပြင်ဆင်မှုငြိမ်းချမ်းရေးပေါ်ဆောင်မှုကိစ္စတွေဟာယနေ့အချိန်ထိအရာမထင်သေးဘူးလို့ယူဆမိပါတယ်။အကောင့်ထဲပေါ်လှုပ်ဆောင်နေရတော့မှန်ပါတယ်။ခုဆို NLD တာဝန်ယူလာခဲ့တာအားလုံးသိတဲ့အတိုင်းတစ်နှစ်ပြည့်တော့မှာပါ။အရင်ဦးသိန်းစိန်အစိုးရလက်ထက်ကလည်းခုလောက်ပြောင်းလဲတိုးတက်တဲ့လောက်တော့အထိုက်လျောက်လုံးပြနိုင်ခဲ့တာပါပဲ။တရားဥပဒေစိုးမိုးမှုအပိုင်းမှာလည်းယောနေနေတာကိုအမျိုးမျိုးဖုံဖုံကြားသိနေရပါတယ်။ပြည်သူတယောက်အနေနဲ့ဆန္ဒစော်တယ်လို့ပဲပြောချင်ပြောတိုင်းပြည်တကယ်အရှိန်အဟုန်နဲ့လှည့်လည်မြန်မြန်ပြောင်းလဲတိုးတက်တာကိုမြင်ချင်းလှပါပြီ။ဘာဖြစ်လို့လဲဆိုတော့ကဘာကြီးကလှည့်မြန်စွာပြောင်းလဲတိုးတက်နေပြီးမြန်မာပြည်ကြီးကိုထိုင်ဆောက်နေရမှာမဟုတ်လို့ပါ။အဲ့လိုမျိုးဦးစိုးမင်းကရေးသားထားတာပါ
။ โอเคเจซุครับเค้าเนี่ยเจนเนี่ยဟိုကျန်တဲ့ပုံကိုယ်တွေလည်းရှိပါသေးတယ်ဒီမှာဟိုသူတို့ကစာရိုက်ခတ်တူတူမလို့ကျွန်တော်ဒီမှာတစ်ခါလေးဖတ်သွားကြပါလေအကောင့်တစ်ခုကတော့ဦးစင်းဆိုတဲ့အကောင့်မှာကောင်းတယ်လို့ပြောရမှာတဲ့မဆိုးလို့ပြောရမှာပါတဲ့အားတော့မရပါဘူးတဲ့2008အခြေခံဥပဒေရှိနေသေးတယ်လုံးချင်တာလုံးလို့မရဘူးအခြေခံဥပဒေကိုပြင်ဖို့စူးစမ်းပေးပါတဲ့နောက်တစ်ယောက်ကတော့ပေါ်ပေါ်ဆိုတဲ့အကောင့်ပိုင်ရှင်မှာသူကတော့နိုင်ငံရေးနဲ့ရှင်ချင်းတစ်နှစ်ဆိုတာခဏလေးရပါတဲ့စေနာပြည့်နဲ့ခေါင်းဆောင်နဲ့အစိုးရဖွဲ့ကိုမဝေဖန်ခြင်းသေးပါဘူးတဲ့အရင်အစိုးရလိုပြည်သူကိုအနိုင်မချင်ပြည်သူတွေကိုမစော်ကားရင်ကျင်းတတ်ပါပြီဆိုပြီးတော့သူကရေးပါတယ်ခင်ဗျာနောက်ကျွန်တော်တို့ဒီကိုရင်ပါဝင်မှုဆက်သွယ်ထားတဲ့ပုံကူတွေကိုလည်းအခုတစ်ခေါက်လှည့်ပေးခြင်းပါတယ်တယောက်ကတော့ကျွန်တော်တို့ဒီမိုးညင်းရပါဥယုံရွှေရှိန်ဖြစ်ပါတယ်ဥယုံရှိန်ရဲ့သဘောထားဆွေးနွေးနိုင်ပါတယ
်အေးဟုတ်ပါဘယ်မင်္ဂလာပါဆရာဟောလေဥယုံရှိန်လို့ခေါ်တာကိုဥရှိန်လို့ခေါ်တာကျွန်တော်အသက်ငယ်ပါလေးတဲ့ဟယ်လိုကြားလုံးဆရာ
ဟုတ်ကဲ့ကြားပါတယ်ခင်ဗျာဆွေးနွေးနိုင်ပါတယ်ဟုတ်ကဲ့
အေးဟုတ်လေကျွန်တော်တို့ဘယ်လိုဆိုတော့ဒီလွတ်တော်ကိုယ်စားလှယ်တွေကကျွန်တော်တို့ဘယ်လိုဆိုတော့အထက်ပိုင်းကဟိုဥမာပြည်သူလွတ်တော်ဥက္ကဋ္ဌတို့ဘယ်လိုဆိုအင်မတန်တော်ပါတယ်ခင်ဗျာဒီအောက်ကဟိုလွတ်တော်ကိုယ်စားလှယ်များတို့အီချင်းဟိုမြန့်ဖြစ်နေတယ်ခင်ဗျာကျွန်တော်ဥမာဆိုရှင်ဒီဆွေးနွေးမှုတစ်ခုဟာဗာလဲဆွေးနွေးရမယ်ဆိုရှင်ဘယ်နေရာမှာဆွေးနွေးရမယ်ဘယ်နေရာမှာဆွေးနွေးရမလဲတူတင်ပြင်ဆင်မှုကအင်မတန်နည်းတယ်ခင်ဗျာကျွန်တော်အဲ့ဒါလေးပါဟုတ်ဟုတ
်ကဲ့
နောက်ကျွန်တော်တို့ဒီပညာရေးဘက်မှာကျတော့ကျွန်တော်တို့ဘယ်လိုဆိုတော့ဒီထောက်ပံ့မှုတွေအားကောင်းလာတယ်ဒါမဲ့အကောင့်ခဏကဆရာများတို့ဆွေးနွေးရလို့ပဲဒီတကယ်အကောင့်ထဲမှာပေါ်ပေါ့အချင်းပြတ်ချထားတာဒီပေါ့နော်အဲစစ်စေးဖော်ထုတ်မှုတွေရှိသေးဘူးခင်ဗျဟုတ်နော်အင်မတန်အားနေတယ်ခင်ဗျနော
်
ဒီရှိကျွန်တော်တို့ကလုံခြုံရေးပေါ့ဗျာဟိုကလုံခြုံရေးအတက်အန်တယ်နဲ့လုံခြုံရေးဥမာအဲကျွန်တော်တို့ဥကိုနီအဲလောက်ချန်တဲ့ပြစ်တက်ခံကိစ္စတော့ကျွန်တော်တို့ဒီကျွန်တော်တို့နတ်မဖြစ်ပဲမှာကျွန်တော်တို့ကြောင်းဆရာပြစ်တက်ခံတဲ့ကိစ္စတော့လို့မျိုးနောက်ကြီးမန္တလေးမှာကျွန်တော်တို့ကဒီမှာတနပ်ပစ်တက်ခံဆိုလုံချုံရအင်မတန်အားနေတယ်ခင်ဗျာကျွန်တော်မုန်းကြီးမှလည်းဖြစ်နေခင်ဗျအဲ့အဲ့လေးပါလ
ားဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့နောက်တူကတော့ပလောမျိုးကကိုသိန်းတိုးပါကိုသိန်းတိုးရဲ့သဘောထားနဲ့လူရင်းတူရှင်ဆွေးနွေးနိုင်ပါတယ်ခင်ဗျဟ
ုတ်ပါတယ်အင်းဒီတင်ပြီးထိမှန်နေဟိုစီစဉ်နေနေကျွန်တော်ပြောချင်တာကောလေကျွန်တော်မျိုးသားဒီမှုစုဘွဲချောချမ်းမှာတော့2017မှာသူကပါတီညီခံလုံမှာဆိုတော့လေကျွန်တော်ကလေအော်လူတို့ကိုယ်စားလှယ်ကြီးပဲဒီမွေစီခီကိုသွားနေတော့မှပဲပါတီဝင်အများစုရဲ့အလုံးစုံချစ်တွေလည်းအများကြီးပါတယ်အခုဆိုရင်ကျွန်တော်တို့ပါတီတွေရဲ့အလုံးစုံချစ်တွေကကိုယ်စားလှယ်ကြီးပဲအောက်ကနေရပြီးပြည်သူတွေသွားနေတဲ့ဒီမွေစီလမ်းကြောင်းဆိုရင်အသိပညာပိမောတော်တော်ကိုအရန်နေနေပါတယ်စီလုံးမှုတွေလည်းအရန်ကြဆင်းလာပါတယ်ဘာကြောင့်လဲဆိုတော့လော့တော်ကိုယ်စားလှယ်ကြီးပဲအောက်ကနေရတယ်လော့တော်ကိုယ်စားလှယ်ကြီးပဲဒီမွေစီကိုမသွားနိုင်ပါဘူးပြည်သူတွေကျွန်တော်တို့ရဲ့ပါတီဝင်တွေအများကြီးပါမှာပဲသူတို့ကဒီမျိုးစီခီကိုတွားနိုင်မှာပ
ါပြီးရင
်ကျွန်တော်တို့ပါတီဝင်တွေကလေဟိုဒီမျိုးစီရင်ကျူးမှုပိုင်းပါလေသိပညာပေးမှုအရန်နေတယ်အရန်နေတော့လေပြည်သူတွေနဲ့ရောပေးထားတဲ့လွတ်တော်ကိုစလေနဲ့ပြည်သူတွေကြားမှာအဒီမိုကရေစီကဒီမိုကရေစီဆိုတာဘာကြီးလဲလို့အဲ့လိုတောင်းပြနေကြပါပြီနောက်ပိုင်းကျွန်တော်တို့
ဟုတ်ကဲ့ကိုသိန်းတို့ရေးကျေးဇူးပါကျွန်တ
ော်ဘယ်လိုပြောရမလဲခင်ဗျာဟုတ်ကဲ့ကိုသိန်းတို့ရေးကျေးဇူးပါကျွန်တော်ဒီဆိုရီဖဲ့ကိုပဲကျွန်တော်ဒီမစီရဲ့အရေးကအောက်ကနေရတယ်ဖြစ်နေပါလေပါတီဘက်ကနေပြီးတော့ဟိုပြည်သူရုပ်တိလုပ်ငန်းလို့တာတော်တော်လေးအားနည်းတယ်လို့မြင်ရပါတယ
်ဟုတ်ကဲ့ကိုသိန်းတို့ရေးဆွေးနွေးပြရကျေးဇူးပါကျွန်တော်ဒီ Facebook ကဟိုစာကျန်နာလေးကိုလည်းကျွန်တော်ဖတ်ပြခြင်းပါသေးတယ်တစ်ဆက်တည်းဒီမှာတယောက်ကတော့ wine law ဆိုတဲ့အကောင့်ပိုင်ရှင်မှာသူကတော့အရင်အစိုးရကအနှစ်90လောက်ခဲ့ပြီးပါပြီ။ဘာကောင်းလဲဘလောက်အလုပ်လုပ်တယ်လဲ။ NLD ပေါ်မှာနားလည်စေချင်ပါတယ်။တနည်းပဲရှိပါသေးတယ်။ NLD အောင်မြင်ပါပါတဲ့။နောက်တူကတော့ချစ်မောင်ဆိုတဲ့အကောင့်ပိုင်ရှင်မှာသူကတော့ NLD အစိုးရရဲ့တက်တန်တနည်းမပြည့်သေးပါဘူး။အရင်အစိုးရတက်တန်နဲ့ဆိုင်အဖျားလောက်ပါတဲ့။ဘာကြောင့်များ NLD ကိုအပြစ်တင်နေကြတာလဲ။ကျွန်တော်တို့ကတော့အပြစ်တင်မှုလည်းမဟုတ်ပါဘူး။အားနည်းချက်အားတချက်တွေတိမှပဲပြင်နိုင်စင်နိုင်တာတွေရှိမယ်။ကောင်းတာတွေရှိရဆိုရင်လည်းဆက်လုပ်ဖို့ပဲရည်ရွယ်ပါတယ်။အဲဆိုတော့အခုကျွန်တော်တို့အစီအစဉ်လေးအဆုံးမကြခင်မှာအဆုံးသတ်တော့မှာပါအဆုံးမသတ်ခင်အချိန်ရတော့ကျွန်တော်ဒီပြင်နယ်ဆွေးနွေးမဲ့ပုံကူညောက်ခဲ့သဘောထားအချင်းယုံသိချင်ပါတယ်အစိုးရတတန်တနစ်ဆိုတာတကယ်တော့အစိုးရတတန်၄ပုံတပုံမှာမကြခင်မှာဆိုလည်းဒီကြားပြတ်ရွေးကောက်ပွဲလှုပ်ပါတော့မယ်ဆိုတော့ဟိုနေရာတိတ်မြများစားမဟုတ်တဲ့လွတ်တော်ထဲမှာအများစုဖြစ်တဲ့ NLD အနေနဲ့တော့စိုးရိမ်စရာမဟုတ်ပါဘူးဒါပေမဲ့ဟိုလက်ရှိအစိုးရကသွားနေတဲ့နှုံသွားနေတဲ့မူဝါဒအတိုင်းဆိုရင် NLD ဒီအစိုးရအတွက်ကရှေ့လားလာနေနဲ့နောက်ဟို၄နှစ်ရွေးကောက်ပွဲအတွက်ကအလားလားကောင်းနိုင်ပါမလားကိုအောင်သူညင်းအရင်အမြင်အရင်ဆွေးနွေးပြပါခင်ဗျဟု
တ်ကဲ့ဟို NLD အနေနဲ့ကတော့ဒီပြည်သူလူထုပေါ့နော်တာမန်အောက်ခြေပြည်သူအများစုမှာတော့ဟိုထောက်ခံမှုရှိနေဆုံးပါပဲဆိုတော့ဒါပေမဲ့ဒီချက်ပို့ပြီးတော့ကျွန်တော်တို့စွမ်းဆောင်မှုပြဖို့လိုပါတယ်ဆိုတော့ဒီမှာဒါမှပဲကျွန်တော်တို့တိုင်းပြည်ရဲ့ဟိုဖွံ့ဖြိုးရေးနဲ့ရည်ရှိတည်ငြိမ်မှုအတွက်ဖြစ်နိုင်မှာပါ
So I know, Martin has a Rooney Tama, the Kuku Pure Lucian, Amyazuga, Natashi, Poison Chiga, Ubri, Len Yu to your opinion in that about Duyawa. So I am solution, the Natashi Poison Chiga, Ubri, General Kana, Pay, Sensaji Wazu. Let's see NLD Sura, did a point name in the Jolu Maya Ulawa. Let's see NLD Sura, Gaunamia, Lazi, Megon Pure, and you, Shepiaramu, Jolu Maya Ula, Daria Jonathan, and Natashi Poison, Masaila Utemare. Not going to sign the SCYU, Uzabi, Lotta Kisam Uale, the Natasha Poison Chica, Ubrigani, who came to Kisam Ushibare, not Kajaro, General Nagaro, could not be out of Sunday. Democracy, Nintian, Tungai Kisara, Daga, Damro Nele Bama, Tanakoza, Pisiam Luvene, Kuba, Tanjima, Democracy, Tungabu, Lona, Kisar, Shibare. So Damuru, General, who Uzabi looked in the Lumimare, so not Chagaro, General, Nangai, General Kisava, could not let you know, say you, Pangido. General Natal February, saying a keyboard, and also machine EEPP look already, Nangaye, Ajina, Kuni, Sasha Yi, Benga Purara, General Zima, Nangaye, Kesari, John Pansi, Kanale, Nayakusan, and Nayashiba. So, D. Kesari, who General Asuran in there, was really shoot out on the Temu, Slope and Luga, Slope and Mare, and who swears will be in Sanya Kesari, and who paid with Ari Savate, Taria, and Yazo Logan, and Luchamare. So, General Adi, Nangaye, Suapche, Democracy, Uti, Suapche, and Solution, Dikisaria, Loku, Lopia, Melu, General, you saw what I come
here. Okay, General, who chair a second Tonsa Lashiba, Doctor Yamutin, or Chiyo, General Sunday Jamare, so Anna in a shima, below you are in a Kakeru, Cholotin, and Lumina.
General Ningaro, the new democracy, Pajoke, Ningapoli, the Dwan Suchi, Boma, Ludu, Tokamu, Yungi, Mu, no, Chamulu, Richesia, Mashilu. Sapi talk and the other Sude Apoma, no Tayan Lu Machipulu Genomi Mare, and a Raman Lini Guma, no Kuya Anija, the Kuya look at you, a Mianzo, Tion Lubio, Mianzo, and I would do at the Lumi Mare.
Okay,
I think I am better you, Tiri or Song Yabu at the Lujanar by Dunjima.
Okay, Jesu Tutamaragmia, Pawan, Sunni Pijar Pokuri, Sana Yipu, Pipuja Pokuri, Pawan Sunni, the Chap Pokuri, alone at 2 inches to Maragmia.
ဒီဇင်ထုတ်လို့ရေမှုကိုရနိုင်တဲ့ကောင်းဝင်ဥရုတင်ဆက်ထားတဲ့ဒိုင်းလီလိုင်းစီစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ဒိုင်းလီလိုင်းစီစဉ်တွေကိုအပတ်စဉ်အင်္ဂါနဲ့စနေညနေမှာဆွေးနွေးပေးနေကြဖြစ်ပါတယ်အခုတော့နောက်ဆုံးရသတင်းကျဉ်းချုပ်ကိုမက်အီသနာကျော်ကကြေညာပေးပါမယ်ရှင်
American Nanganai, Wendy Rest Taylor Sangani, Dope, and Nanganai, Wendy, Sibu, Mate Yapo, Sovanga, Song Pietarago, Wevermuri, Trapola, Bidena Maro, Nanganai, Wendiga, Nido Mahame, Poe, Winne, Shedrin Bama, Dreson, Tama Pitello, American Town, Shidriga, Biavari, Wendy Taylor Sangani, Dope, Winne, Belgian, Nangan, Brussels, Muma, Mala, Donzetti, and Nijan, Dreson, Pitello, Nanganai, Wendy, Tanaga, Jinavari. EU ဥရောပသမဂ္ဂတည်ထောင်တဲ့2060ပြည့်အထိမ်းအမှတ်ဖြစ်တဲ့အီတလီနိုင်ငံရောမမြို့မှာစီလုံးညီညွတ်မှုကျင်းပစာရန်ကိုမက်လာ25ရက်နေ့ဒီကနေ့မှာ အခုလိုမျိုးဥရောပသမဂ္ဂထူထောင်မှု2060ပြည့်မြောက်ပြီးတော့အခုချိန်ထိနိုင်ငံပေါင်းစုံအဖွဲ့အစည်းကြီးဒီလိုအောင်မြင်မင်းရဲ့ရည်တည်နိုင်တာကိုအထူးဝမ်းမြောက်ပါကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြီးကဗီဒီယိုကနေတဆင့်ချီးကျူးစကားပြောကြားသွားခဲ့ပါတယ် တရုတ်နိုင်ငံရဲ့ကဗလန်အစပြုလှုပ်ဆောင်မှုနဲ့တခြားသက်ဆိုင်ရာအဖွဲ့အစည်းတွေရဲ့ထောက်ပံ့အားပေးမှုတွေနဲ့အာရှဒေသမှာကမ္ဘာလုံးဆိုင်ရာစီးပွားရေးဖွံ့ဖြိုးတိုးတက်အောင်လှုပ်ဆောင်မှု
ပေါင်းစည်းမှုရှိအောင်လုပ်ဖို့အတွက်အခွင့်အရေးတွေပိုရှိနေတယ်လို့မြန်မာဒုသမ္မတဦးမြင့်စွေကတရုတ်နိုင်ငံတောင်ပိုင်းဟိုင်နန်ပြည်နယ်ကဘူဝါကန်းကျင်းမှာကျင်းပတဲ့ဘူဝါနှစ်ပတ်လည်ညီလာခံဖွံ့ဖြိုးအခမ်းအနားမှာပြောကြားသွားပါတယ်ရှင်။သတင်းကျဉ်းချုပ်ကိုမဲအေးသနာကျော်ကကြေညာပေးရတာပါ။ထင်ရှားတွေ့စီစဉ်ထုတ်လို့ရမှုကတော့ကိုရနိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ထီယန်ဝမ
This program has come to you from the Voice of America, Washington.